Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ် September 22ရက်ကြာတာပရီနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 kHz 633ညလိုင်းဒိုမီတာ40 kHz 0433ညနဲ့လိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါရစေခင်ဗျာ။တော်ရရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမိုးရွေပါအခုမနေ့ဖက်အစီအစဉ်တာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂအထွေထွေညီလာခံမှာမနေ့ကမင်းကွန်းပြောကြားခဲ့ပါတယ်။နျူကလ িয়ার စမ်းသပ်မှုအဆုံးသတ်ရေးသဘောတူညီချက်ကိုမြန်မာနိုင်ငံအနေနဲ့လက်မှတ်ရေးထိုးနိုင်တော့မှာဖြစ်ပါတယ်။မနေ့ကစတင်တဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေလည်းမင်းကွန်းအသီးသီးပြောကြားခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။သတင်းတွေအဲ့လိုကြီးညာပြီးနားဆင်ကြရမယ့်သတင်းလော်ရီတွေမှာဆိုရင်တော့
The people of Myanmar have long been deprived of their inherent right to live in peace and security.
ဒါကတော့ American ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားထားတဲ့ဒေါ်ဆန်းစုကြည်ရဲ့မင်းကွန်းကောင်းထုတ်ချက်ဖြစ်ပါတယ်။မင်းကွန်းအပြည့်အစုံကိုသတင်းတွေတင်ဆက်ပြီးနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။အဲဒီနောက်နယူးယောက်မြို့မှာပဲ Asia Society အဖွဲ့ရုံးမှာကျင်းပခဲ့တဲ့တွေ့ဆုံပွဲမှာဒေါ်ဆန်းစုကြည်ပြောကြားထားတဲ့ပြောစကားတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ27ရက်ဗုဒ္ဓဟူးနေ့မွန်လွဲပိုင်းကကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားခဲ့တာမှာငြိမ်းချမ်းရေးဖြစ်စဉ်ရခိုင်ပြည်နယ်အတွင်းကအခြေအနေတွေ SDG ရေရှည်တည်တံ့နဲ့ဖွံ့ဖြိုးမှုပန်းတိုင်အကောင့်ထယ်ဖို့ရေးရွှေ့ပြောင်းအခြေချနေထိုင်မှုအကြမ်းဖက်ဝါဒတုံ့ပြန်ရေးနျူကလ িয়ার ဖျက်သိမ်းရေးစတဲ့အကြောင်းအရာတွေကိုကြေကြေပြန့်ပြန့်ထည့်သွင်းပြောကြားခဲ့ပါတယ်။နေပေါင်း60ကျော်ပြည်တွင်းစစ်နဲ့လက်နက်ကင်ပဋိပက္ခတွေနဲ့ကြုံတွေ့ခဲ့ရတဲ့မြန်မာပြည်သူတွေဟာငြိမ်းချမ်းလုံခြုံစွာနေထိုင်ခွင့်လွတ်လပ်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်စတဲ့အမွေအရာပါရပိုင်ခွင့်တွေကိုနှစ်ပေါင်းများစွာဆုံးရှုံးခဲ့ကြတာကြောင့်နိုင်ငံတစ်ခုအတွင်းရှိခံမြဲရေးအတွက်ငြိမ်းချမ်းရေးနဲ့အမျိုးသားညီညွတ်ရေးရရှိဖို့ဟာအရေးကြီးကြောင်းဒါကြောင့်လဲ NLD ဦးဆောင်တဲ့အစိုးရအသည့်အနေနဲ့ဒီကိစ္စကိုအဓိကစင်ခုံမှုကြီးတရအဖြစ်နဲ့ဦးစားပေးဆောင်ရွက်နေကြောင်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့ပြောကြရမှာတော့ရခိုင်ပြည်နယ်အတွင်းလူအတိုင်းဝန်အားလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးတိုးတက်ဖွံ့ဖြိုးရေးကိုဥတည်စေတဲ့အတွင်းရှိခံမြဲတဲ့အဖြစ်ရဖို့အတွက်တန်ဋိဌာန်ချထားကြောင်း NLD အစိုးရဟာနားလည်မှုနဲ့ယုံကြည်မှုရရှိရေးကိုဥတည်တဲ့ရေတို့ရရှိစီစဉ်နေဖွံ့ဖြိုးအောင်ဘက်ပေါင်းစုံကနေချင်းကလှုပ်ဆောင်နေကြောင်းရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖို့ရေးဘောကော်မတီကိုအစိုးရအသည့်တာဝန်ယူပြီးမကြာခင်မှာပဲဖွဲ့စည်းပေးခဲ့ကြောင်းဒါအပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်အကြံပေးကော်မရှင်ကိုလည်းအနေဒီအစိုးရကဖွဲ့စည်းပေးခဲ့ကြောင်းတွေကိုထည့်သွင်းပြောကြားခဲ့ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပြည့်အစုံကိုတော့အခုသတင်းနဲ့ကြင်ကြာပြီးမကြခင်မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒေသဆန်တော်ချင်းညနေပိုင်းမှာတော့ Asia Society မှာကျင်းပတဲ့အခမ်းအနားမှာလည်းတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်ခင်ဗျာ
။ Nuclear စမ်းသပ်မှုတမ်းမြှင့်ခြင်းဆိုင်ရာပြည်ပြည်စုံတဲ့သဘောတူညီချက် CTBT ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးတော့မှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကစက်တင်ဘာလ27ရက်ဗုဒ္ဓဟူးနေ့ကုလသမဂ္ဂမှာကျင်းပတဲ့ CTBT မိတ်ဆွေနိုင်ငံများနှစ်ပတ်လည်အစည်းအဝေးမှာတင်သွင်းလိုက်ပါတယ်
။ I am very pleased.To inform this August meeting that we have completed our internal procedure for the law.
ကာလကြာရှည်စွာစောင့်ဆိုင်းခဲ့ရတဲ့ CTBT သဘောတူညီချက်မှာပါဝင်ရေးထိုးနိုင်မှုအတွက်မြန်မာနိုင်ငံတွင်မှလှုပ်ဆောင်ရမယ့်အတည်ပြုချက်ကိုပြီးစီအောင်လုပ်နိုင်ပြီဖြစ်ကြောင်းအခုဩဂုတ်လအစည်းအဝေးမှာဝမ်းမြောက်ဝမ်းသာစွာနဲ့တင်ပြအပ်ပါတယ်။ဒါအပြင်ဒီနေ့နေ့လည်းမှာပဲဒီအတည်ပြုချက်ကိုတင်သွင်းမှာဖြစ်ပါတယ်။အခုလိုအပြုသဘောဆောင်တဲ့လှုပ်ဆောင်မှုဟာဒီအရေးပါတဲ့သဘောတူညီချက်ဖြစ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်မြန်မာအစိုးရအသစ်ကထောက်ခံပံ့ပိုးကြောင်းကိုပြသလိုက်တာပါလို့ဦးကျော်တင်ကပြောကြားတော့တာပါ။ဒီနေ့ဟာဘယ်နျူကလ িয়ার ဖောက်ခွဲမှုမျိုးကိုမဆိုဘယ်နိုင်ငံကမှဘယ်နေရာမှမှမပြုလုပ်ဖို့အတွက်နျူကလ িয়ার စမ်းသပ်မှုတားမြစ်ချင်းဆိုင်ရာပြည်ပြည်စုံတဲ့သဘောတူညီချက် CTBT ချမှတ်တဲ့20ပြည့်နှစ်ဖြစ်ပြီးဒီအရေးပါတဲ့သဘောတူညီမှုစာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်မြန်မာနိုင်ငံ20လောက်နောက်ကျခဲ့ရတဲ့အတွက်ဝန်ထဲကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်အရင်အစိုးရအဆက်ဆက်လက်ထက်မှာမပါဝင်ခဲ့တဲ့မြန်မာနိုင်ငံဟာအခုအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေလုပ်နေပြီဖြစ်ကြောင်းနဲ့အခုအရတားအစိုးရအသစ်ကဥဆောင်တဲ့မြန်မာနိုင်ငံဟာနိုင်ငံတကာနဲ့ထိတွေ့ဆက်ဆံမှုတွေတက်နိုင်တဲ့မြတ်တိုးလုံနေပြီးအရေးပါတဲ့နိုင်ငံတကာဆောင်ရွက်မှုတွေမှာပါဝင်နိုင်မှုပြန်လည်သုံးသပ်နေတယ်လို့လည်းပြောပါတယ်။ ပြည်ရင်းမှာငင်းချင်းပြန်လည်တင့်မြတ်ရေးနဲ့ဖွံ့ဖြိုးရေးကိုအဓိကလှုပ်ဆောင်နေမှာလက်နက်ဖြတ်သိမ်းရေးကိုမျက်ချင်မပြတ်စေဘဲ BWC ဇီဝလက်နက်နဲ့ CWC ဓာတုလက်နက်မတုံးဆွဲရေးဆိုင်ရာတွေကိုပါဆက်လက်လှုပ်ဆောင်နိုင်မှုစူးစမ်းနေကြောင်းလည်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံ1996ခုနှစ်မှာ CTPD ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့သဘောတူညီခဲ့တာဖြစ်ပြီးအခုမှလက်နက်ရေးထိုးမဲ့အဆင့်ကိုရောက်လာတာဖြစ်ပါတယ
်။90ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအမေရိကန်နိုင်ငံနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာပုတ်ထူးနှင့်မနေ့ပိုင်းကစတင်လာမှာတရုတ်ဂျပန်ယူကရိန်းဥရောပသမဂ္ဂအာဖဂန်နစ္စတန်ပါကစ္စတန်တို့အပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့လည်းတက်ရောက်မင်ကွန်းပြောကြားခဲ့ကြပါတယ်ပုတ်ထူးနေ့တနေ့လုံးအတွက်ကမ္ဘာခေါင်းဆောင်ပေါင်း42ဦးကမင်ကွန်းအသီးသီးပြောကြားကြမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းပုတ်ထူးနေ့ကိုနိုင်ငံတကာငြိမ်းချမ်းရေးနေ့အဖြစ်သတ်မှတ်ကြောင်းနဲ့စစ်ဖြစ်နေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းဒီငြိမ်းချမ်းရေးနေ့အထိမ်းအမှတ်အဖြစ်နဲ့တိုက်ပွဲတွေ24နာရီရပ်တန့်ကြဖို့တောင်းဆိုလိုက်ပါတယ်တရုတ်ဝန်ကြီးချုပ်လီခချန်ကလည်းအထွေထွေညီလာခံမနေ့ပိုင်းမှာမင်ကွန်းပြောကြားခဲ့ပြီးတရုတ်နိုင်ငံအနေနဲ့ငြိမ်းချမ်းရေးလှုပ်ဆောင်မှုတန်တိချာချထားကြောင်းနဲ့ပြင်ပကမ္ဘာအတွက်တရုတ်နိုင်ငံရဲ့တကားတွေကိုလက်ရှိအနေအထားနဲ့ပုံမူကျပြန့်စွာဖွင့်လှစ်ပေးတော့မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်ဒါပေမဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စအတွက်ကတော့ဆွေးနွေးမှုတွေပြုလုပ်ဖို့အတွက်တရုတ်နိုင်ငံအနေနဲ့တိုက်တွန်းလိုကြောင်းပြောကြားခဲ့ပါတယ်
တကယ်လို့မရေမရဖြစ်နေတဲ့အပြစ်ခံရစိသဘောတူညီချက်ကိုဆက်ပြီးရှိနေစေချင်တယ်ဆိုရင်တော့စီးရီးယားနိုင်ငံတွေကအဓိကအရေးပါတဲ့ဒေတာတွေမှာစစ်လျင်တွေပြန်ပြီးဖြတ်တန်းတာကိုရပ်ပြရမယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကဗုဒ္ဓဖူးနေမှာပြောပါတယ်။ဒီကြားထဲမှာအဒီအထဲမှာလူသားချင်းစာနာမှုကူညီပေးရေးအဖွဲ့ရဲ့အစားအစာနဲ့ဆေးဝါးပေးပို့ဖို့လုပ်နေတဲ့ဒေတာတွေပါပါဝင်တယ်လို့ပြောပါတယ်။ဒီလအစောပိုင်းကအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားရရှိထားတဲ့စီးရီးယားအပြစ်ခံရစိသဘောတူညီချက်တွေကျိုးပေါက်ခဲ့ပြီးတဲ့နောက်မှာအထူးသဖြင့်တနင်္လာနေ့ကအထောက်ကူပေးရေးအဖွဲ့မော်တော်ယာဉ်တန်းကိုလေကြောင်းတိုက်ခိုက်ခံရလို့တိုက်စုံမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုကရုရှားကိုအပြစ်တင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကစစ်ပွဲတွင်အရသာအများပြားကိုတေဆုံးစီခဲ့တဲ့တိုက်ခိုက်မှုအများစုကိုရုရှားတမမဟုတ်စီးရီးယားလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာလို့အပြစ်တင်ခဲ့တာပါဒီလိုတိုက်ခိုက်မှုတွေလုပ်ခဲ့တဲ့လေယာဉ်တွေအားလုံးနဲ့စီးရီးယားဒေသမှာပြန်တန်းနေတဲ့အမေရိကန်မဟာမိတ်ဖွဲ့လေယာဉ်တွေအားလုံးအတွက်ဝန်ကြီးကယ်ရီအပြစ်ခတ်ရစေအဆိုပြုချက်ထဲမှာထည့်သွင်းတမျှထားပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်နိုင်ငံနယူးယောက်မြို့လူသားလောင်းပေါ်မှာဖောက်ခွဲပစ္စည်းတွေပါဝင်တဲ့ခီးဆောင်အိတ်ကိုတွေ့ရှိခဲ့ကြသူနှုတ်ကိုကုညီရှာဖွေပေးကြဖို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကအများပြည်သူတွေထံအကူအညီတောင်းခံနေပါတယ်။အခုတွေ့ခဲ့တဲ့ခီးဆောင်အိတ်ဟာနယူးဂျာစီပြည်နယ်တွေမှာစနေနေ့ကဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုတွေပြုလုပ်ခဲ့သူလို့မတင်ငါခံရသူနဲ့ဆက်နွယ်မှုရှိမယ်လို့ယူဆရတဲ့အတွက်အခုလိုလူတွေရဲ့အကူအညီကိုတောင်းခံနေတာဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့စနေနေ့ကပေါက်ကွဲမှုဖြစ်သွားခဲ့တဲ့အချိန်နဲ့မရှိမနှောင်းအချိန်မှာရယူထားခဲ့တဲ့အဲ့ဒီလူနှစ်ဦးရဲ့ဓာတ်ပုံတွေကို FBI ကဘုထုနေမှာထုတ်ပြန်လိုက်ပါတယ်အဲ့ဒီလူနှစ်ဦးကနယူးယောက်မြို့မှာပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာနဲ့လေးဘလောက်လောက်သာဝေးတဲ့နေရာကိုအဲ့ဒီခီးဆောင်အိတ်ကိုတည်ဆောင်သွားပြီးအဲ့ဒီနေရာမှာချထားခဲ့တယ်လို့ FBI ကပြောပါတယ်အဲ့ဒီပေါက်ခွဲပစ္စည်းတွေကတော့ပေါက်ကွဲခဲ့ခြင်းမရှိပါဘူးဒီလူနှစ်ဦးကိုမျက်မြင်သက်သေအဖြစ်မြင်းမြန်းစစ်ဆေးဖို့အတွက်အလို့ရှိကြောင်း FBI ကပြောပါတယ်
American နဲ့ Israel နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးအကဲဆက်နေတယ်လို့ဝေဖန်မှုတွေထွက်ပေါ်နေပေမဲ့ဒီနှစ်နိုင်ငံဆက်ဆံရေးမပြိုကွဲနိုင်ကြောင်း American သမ္မတ Barack Obama နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ကဗိုလ်တော်ဘူးနယ်မှာပြောပါတယ်။ခေါင်းဆောင်တို့ကကုလသမဂ္ဂထွေထွေညီလာခံကြီးမှာတွေ့ဆုံခဲ့ကြတာဖြစ်ပြီးဒါအရှိလေပိုင်းဒေသငင်းချင်းအတွက်မရေမရာဖြစ်နေချိန်မှာသမ္မတ Obama ရဲ့သမ္မတတာဝန်အဆုံးမသတ်ခင်နောက်ဆုံးတွေ့ဆုံတာလည်းဖြစ်နိုင်ပါတယ်။ American ပြည်တော်စုက Israel အတွက်တကယ့်မိတ်ဆွေကြီးဖြစ်ကြောင်းမကြသေးခင်က American ကသဘောတူခဲ့တဲ့ Israel အတွက်ဆယ်နှစ်တွင်းဒေါ်လာ38ဘီလီယံထောက်ပံ့ပေးဖို့ရာထားတာအတွက်သမ္မတဥဘာမားကိုကျေးဇူးတင်ကြောင်းပြောပါတယ်။ဒါနိုင်ငံရေးအခြားတိုင်းပြည်တစ်ပြည်အတွက်အမေရိကန်အကြီးအမားဆုံးစီးရေးဆိုင်ရာအကူအညီတစ်ခုဖြစ်ပါတယ်
။အမေရိကန်နိုင်ငံမြောက်ကိုရိုင်းလားပြည်နယ်ရှာလော့မြို့မှာအာဖရိကအမေရိကန်လူမဲ့အရာရဲအရာရှိတူကတခြားလူမဲ့တူကိုအင်္ဂါနေ့ညကတနက်နဲ့ပြစ်ခတ်တပ်ဖြတ်လိုက်ပြီးတဲ့နောက်လမ်းမတွေပေါ်မှာအကြမ်းဖက်ဆန္ဒပြမှုတွေနောက်ထပ်ဖြစ်ပေါ်လာမဲ့အရေးအတွက်ရဲတပ်ဖွဲ့ကကြိုတင်ပြင်ဆင်နေပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေအတွင်းဆန္ဒပြသူတွေကရဲတပ်ဖွဲ့တွေနဲ့သတင်းတောက်တွေကိုဂဲတွေနဲ့ပစ်ပေါက်ပြီးထရက်ကားတစ်စီးကိုလည်းမိရှို့ခဲ့တဲ့အတွက်အရေးအရာရှိ16ဦးအပါအဝင်စုစုပေါင်းလူ24ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အပတ်မြင့်တိုက်ခတ်တစ်ခုမှာ Farmer နဲ့ရှာဖွေနေစဉ်အသက်43နှစ်အရွယ် Kit Lamont Scott ဆိုသူကိုရဲအရာရှိကတနက်နဲ့ပြစ်ခတ်လိုက်တာဖြစ်ပါတယ်။
လက်ရှိရာစုနှစ်အကုန်မှာယောဂါရီအကုန်လုံးကိုတိုက်ဖြတ်ဖို့အတွက်နီလန်တွေရှာဖွေမဲ့သုတေသနတွေလှုပ်ဆောင်ဖို့လာမယ့်10နှစ်အတွင်းမှာဒေါ်လာ3ဘီလီယံလောက်လှူမယ်လို့ Facebook ကိုတည်ထောင်သူ Mark Zuckerberg ကသူ့စနီးဖြစ်သူ Priscilla Chan နဲ့အတူကြေညာလိုက်ပါတယ်။ဒီထက်ကဒေါ်လာသန်း600ဟာ California တက္ကသိုလ် San Francisco မှာအသက်တည်ဆောက်မဲ့သူ့တည်ထောင်အဆောက်အုံအတွက်တွေ့ရည်စူးတာဖြစ်ပြီး California တက္ကသိုလ် Berkeley Stanford တက္ကသိုလ်တို့နဲ့အတူသူ့တည်ထောင်တွေပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်း Nobel ဆုရသိပ္ပံပညာရှင်တွေဘွဲ့လွန်ကျောင်းသားတွေနဲ့တိုင်ပင်ဆွေးနွေးခဲ့ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Priscilla Chan ကပြောပါတယ်။အနာဂတ်မှာကလေးတွေမဖျားမနာတော့ဘဲနေမှာမဟုတ်ပေမဲ့နေပါပါလောက်ပဲဖြားနာတာမျိုးဖြစ်စေချင်တာကြောင့်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းပြောကြခဲ့ပါတယ
်
ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကူစော်ဝင်လိုက်တဲ့ဒေါ်ခင်မျိုးတက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့ကုလသမဂ္ဂအထူးရေးညီလာခံမှာပြောကြခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းအကြောင်းကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်တော်စုနယူးယောက်မြို့မှာမနေ့ကကျင်းပတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်ဖွဲ့ရဲ့ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကမင်ကွန်းပြောကြားခဲ့ပါတယ်မင်ကွန်းအပြည့်အစုံကိုဥကြော်စန်းသားစီစဉ်တင်ဆက်ထားတာကိုနားဆင်နေပါပြီခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနှုတ်ခွန်းဆက်စကားနဲ့ကုလသမဂ္ဂအဖွဲ့ကြီးဟာလူသားတို့အတွက်မျှော်လင့်အားထားရာဖြစ်တဲ့ဆိုတဲ့ချီးကျူးစကားကိုပြောကြားပြီးတဲ့နောက်မြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်ဖြစ်ခါစားကထားရှိခဲ့တဲ့မျှော်လင့်ရည်မှန်းချက်မျိုးအခုအခါမှာပြန်လည်ထားရှိနိုင်ပြီလို့စတင်ပြောကြပါရစေ
။ My country joined the United Nations as the newly independent Union of Burma in 1948. It was an era of determined hope when the peoples of the world rose out of the ravages of war to build anew their countries and their faith in the human capacityfor achieving peace with equality, prosperity with justice. Now, once again,
ကျမတို့နိုင်ငံဟာ1948ခုနှစ်မှာလွတ်လပ်သောပြည်ထောင်စုမြန်မာနိုင်ငံသည့်အဖြစ်ကုလသမဂ္ဂဝင်ရောက်ခဲ့ပါတယ်။အဲ့ဒီကာလဟာကမ္ဘာလူသားတွေဟာငြိမ်းချမ်းရေး၊တာဝန်ညီမျှရေး၊တရားဝါပြောရေး၊တရားမျှတရေးတွေအတွက်လူသားတွေရဲ့လုံခြုံစွမ်းအပေါ်မှာယုံကြည်မှုထားရှိပြီးတော့သူတို့ရဲ့နိုင်ငံသစ်တွေကိုပြန်လည်ထူထောင်ဖို့ရုံထကြတဲ့အချိန်ဖြစ်ပါတယ်။အခုဒီချိန်ထပ်မံပြီးတော့မြန်မာနိုင်ငံအဖို့ပြတ်သားတဲ့မျှော်လင့်ချက်တွေထားရှိနိုင်ပါပြီ။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတုန်းကကျမတို့ပြည်သူတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုတခဲနဲ့မဲပေးခဲ့ကြပါတယ်။ဒါဟာနိုင်ငံရေးပါတီတစ်ခုကိုထောက်ခံတဲ့ဆိုတာပြသခြင်းသာမကသူတို့ရဲ့အခွင့်အရေးစွမ်းရည်သူတို့မျှော်မှန်းထားတဲ့တိုင်းပြည်ရဲ့အနာဂတ်ပုံစံစတဲ့နိုင်ငံရေးပြိုးထောင်မှုတွေအတွက်မဲပေးခဲ့ကြတာလည်းဖြစ်ပါတယ်။ဒီမျှော်မှန်းချက်တွေရည်ရွယ်ချက်တွေဟာကုလသမဂ္ဂကိုစတင်ထူထောင်ခဲ့တဲ့ပုဂ္ဂိုလ်တွေရဲ့အယူအဆနဲ့လည်းထပ်တူထပ်များဖြစ်ပါတယ်။ဓားသွားတွေကိုထွန်သွွားဖြစ်ပြောင်းလဲရေးဆိုတဲ့မျှော်မှန်းချက်ခေတ်သစ်အသုံးနှုန်းနဲ့ပြောရမယ်ဆိုရင်တော့ဖြက်စီးနိုင်တဲ့လက်နက်တွေကိုစိုက်ပျိုးရေးရန်တရားတွေဖြစ်ပြောင်းလဲရေးဆိုတဲ့မျှော်မှန်းချက်ဟာကျမတို့ပြည်သူတွေရဲ့မျှော်မှန်းချက်ဖြစ်ပါတယ်။ဒီပဋိပက္ခတွေကြောင့်အိတ်ခွင့်မသားပဲလယ်ယာမြေတွေကိုလည်းဆုံးရှုံးခဲ့ရတဲ့ကျမတို့ပြည်သူတွေဟာအထက်မှာပြောခဲ့တဲ့အတိုင်းပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုစိတ်ထဲနှလုံးသားထဲမှာဆွဆွမြမြနားလည်ထားကြပါတယ်မိမိတို့ရဲ့နေအိမ်တွေမှာလုံခြုံမှုရှိဖို့မိမိတို့ရဲ့စွမ်းရည်အပေါ်မှာယုံကြည်မှုရှိပြီးတော့အပြည့်အဝအကောင့်ထက်ပေါ်နိုင်ဖို့လူငယ်တွေရဲ့အနာဂတ်အလားအလာအတွက်စိတ်ချပျော်ရွှင်မှုရရှိနိုင်ဖို့တက်ကြီးရွယ်အိုများဘဝလုံခြုံဖို့ငြိမ်းချမ်းပြီးတော့ကြွယ်ဝတဲ့ပြည်ထောင်စုသားတွေရဲ့ရပိုင်ခွင့်နဲ့တာဝန်ကိုအပြည့်အဝထမ်းဆောင်နိုင်ဖို့လိုပဲဖြစ်ပါတယ်ဒါရီဟာရိုးရှင်းနေဒါပေမဲ့လက်တွေအကောင့်ထက်ဖော်ဖို့ခက်ခဲတယ်ဆိုတာကိုတော့အထူးပြောစရာမလိုပါဘူးကျမတို့ရဲ့ဒီမှန်းချက်ပန်းနိုင်ကိုရောက်ရှိနိုင်ဖို့တခုတည်းသောလမ်းကြောင်းကတော့ငင်းငင်းရေးလမ်းကြောင်းပဲဖြစ်ပါတယ်ဒီလမ်းကြောင်းကိုမျှော်လင့်ချက်နဲ့ပြတ်သားတဲ့တန်ဋိဌာန်ချမှတ်ပြီးတော့ရှောက်လမ်းကြရမှာဖြစ်ပါတယ
်အခုလက်ရှိမြန်မာနိုင်ငံအတွက်အမျိုးသားရင်ကြားစည်းရုံးနဲ့အတွန်းရှည်ခိုင်မြဲတဲ့ငင်းငင်းရေးတို့ဟာအဓိကစိန်ခေါ်မှုဖြစ်နေပြီးဒီအတွက်27ရာစုပင်လုံနီလာကဟာပထမခြေလှမ်းဖြစ်တယ်လို့လည်းဆိုပါရစေ
။ The people of Myanmar have long been deprived of the inherent right to live in peace and security, to fundamental freedom and to development in the context of our 2030 goals, sustainable development. For a country that has experienced over 6 decades of internal armed conflict, nothing is more important
မြန်မာပြည်သူတွေဟာငြိမ်းချမ်းလုံခြုံစွာနေထိုင်ခွင့်အခြေခံလွတ်လပ်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်ဆိုတဲ့2030ပြည့်အတွက်ရှေခိုင်မြဲတဲ့ဖွံ့ဖြိုးမှုပန်းနိုင်တဲ့အကျုံးဝင်တဲ့မွေးရာပါရပိုင်ခွင့်တွေကို နှစ်ပေါင်းများစွာဆုံးရှုံးခံခဲ့ကြရတာဖြစ်ပါတယ်။နှစ်ပေါင်း60ကျော်ပြည်ရင်းလက်နက်ကိုင်ပြပခါတွေကြုံတွေ့ခဲ့ရတဲ့နိုင်ငံတစ်ခုဖို့အတွက်ရှေခိုင်မြဲတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားရင်ကြားစေရေးရရှိဖို့ဆိုတာတည်းဘယ်အရာမှပို့ပြီးတော့အရေးမကြီးနိုင်ပါဘူး။ဒါဟာမြန်မာနိုင်ငံအစိုးရတည်အနေနဲ့အဓိကစိန်ခေါ်မှုကြီးတစ်ရပ်အဖြစ်အစ်စ်မြင့်ဦးစားပေးဆောင်ရွက်နေတဲ့ခက်ခဲရှုပ်ထွေးတဲ့လုပ်ငန်းကြီးတစ်ရပ်ဖြစ်ပါတယ်။ပြည်အောင်စုငြိမ်းချမ်းရေးညီလာခံတနည်းအားဖြင့်21ရာစုပင်လုံးညီလာခံကြီးကိုမကြသေးခင်ကကျမတို့ခေါ်ယူကျင်းပခဲ့ပါတယ်။ဒီညီလာခံဟာလွတ်လပ်သောပြည်အောင်စုမြန်မာနိုင်ငံပေါ်ပေါက်ရေးအခြေခံအုတ်မြစ်ဖြစ်တဲ့1948ခုနှစ်ညီလာခံရဲ့ပင်လုံးစိတ်ဓာတ်ကိုပြန်လည်အသက်သွင်းထားတာဖြစ်ပါတယ်။အစိုးရလွတ်တော်တက်မတော်တိုင်းသားလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေလူမှုအခြေပြုအရက်ဖက်အဖွဲ့စည်းတွေရဲ့ကိုယ်စားလှယ်တွေတက်ရောက်ကြတဲ့ဒီညီလာခံဟာအားလုံးပါဝင်ရေးမူနဲ့ပြည်ထောင်စုစိတ်ဓာတ်ကိုအခြေပြုထားတာဖြစ်ပါတယ်။ဒီညီလာခံကျင်းပရုံနဲ့မပြီးသေးပါဘူး။အမျိုးသားရင်ကြားစေရေးနဲ့တည်ထက်ခိုင်မြဲတဲ့ငြိမ်းချမ်းရေးစီကိုချီတက်တဲ့ခီးမှာအရေးကြီးတဲ့ပထမအဆင့်သာဖြစ်ပါတယ်။ရရှိလာတဲ့ငြိမ်းချမ်းရေးဟာကျမတို့ကြုံတွေ့ခဲ့ရတဲ့မဖော်ပြနိုင်လောက်တဲ့ဝမ်းနည်းကြေကွဲပွဲစစ်ဘေးစစ်တမ်းကနောင်လာမဲ့မျိုးဆက်တွေကိုကဲ့တင်နိုင်မှာဖြစ်ပါတယ်။
ကဘာကအယုံစုလိုက်နေတဲ့ရခိုင်ပြည်နယ်ရဲ့ငင်းချမ်းဖွံ့ဖြိုးရေးအတွက်ဆောင်ရွက်နေမှုကိုလည်းအခုလိုဆက်လက်ရှင်းပြပါရစေ
။ Over the last few years, the world has focused its attention on the situation in the Rakhine state of our country. As a responsible member of the community of nations, we do not fear international scrutiny. We are committed to a sustainable solution that will lead to peace.Stability and development for all communities within the state. Our government.
ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းရခိုင်ပြည်နယ်ရဲ့အခြေအနေကိုကမ္ဘာကအာရုံစူးစိုက်ခဲ့ကြပါတယ်။တာဝန်သိတဲ့ကမ္ဘာမိသားစုအဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ကျမတို့ဟာနိုင်ငံတကာကအနီးကပ်စောင့်ကြည့်တာကိုမစိုးရိမ်ပါဘူး။ကျမတို့ဟာရခိုင်ပြည်အတွင်းလူအတိုင်းဝိုင်းအားလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးတိုးတက်ဖွံ့ဖြိုးရေးကိုဦးတည်စေတဲ့အတွက်ရှိခိုင်မြဲသောအဖြစ်ရရှိဖို့အတွက်တန်ဋိဌာန်ချထားပါတယ်။ကျမတို့အစိုးရဟာနားလည်မှုနဲ့ယုံကြည်မှုရရှိရေးကိုဦးတည်တဲ့ရေရိုရေရှည်အစီအစဉ်တွေဖွံ့ဖြိုးတိုးတက်အောင်ဗတ်ပေါင်းစုံကချဉ်းကပ်နေပါတယ်။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအခောင့်အထည်ဖော်ရေးဗဟိုကော်မတီကိုအစိုးရအသစ်တာဝန်ယူပြီးမကြခင်မှာဖွဲ့စည်းပေးခဲ့ပါတယ်။ဗဟိုကော်မတီအောက်မှာဖွဲ့စည်းထားတဲ့လုပ်ငန်းကော်မတီတွေဟာလုံခြုံရေးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းစဉ်တွေကိုထမ်းဆောင်နေကြပြီဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဖြစ်ရေးတို့ကိုစီစစ်ပြီးနေရာချထားရေးလူမှုစီးပွားဖွံ့ဖြိုးရေးတို့ကိုလည်းကူညီဆောင်ရွက်ပေးနေပါတယ်။လူသားချင်းစာနာမှုအကူအညီတွေထောက်ပံ့နိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းညှိနှိုင်းဆောင်ရွက်နေပါတယ်
။ဒါ့အပြင်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မတီကိုအနှင်းထားတဲ့တာဝန်တွေကိုလည်းအခုလိုဆက်လက်ပြောပြပါရစေ။
To buttress our support, our efforts to address the issue comprehensively and more effectively, we have also established the Advisory Commission on Rakhine State, chaired by Dr. Kofi Annan, the former Secretary General of the United Nations. There has been persistent opposition from some quarters to the establishment of the Commission. However, we are determined to persevere in our endeavor to achieve
ဒီပြဿနာကိုပြီးပြည့်စုံပြီးပုံမထရအောင်ဖြေရှင်းနိုင်ဖို့ကျမတို့ကြိုးပမ်းရမှာအထောက်အကူဖြစ်စေဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုလည်းကျမတို့ဖွဲ့စည်းထားပါတယ်။အဖွဲ့ဝင်ကိုဦးပါဝင်တဲ့ဒီကော်မရှင်ရဲ့တာဝန်တွေထဲမှာရခိုင်ပြည်နယ်အတွင်းလူအခြေခံလိုအပ်ချက်တွေဖွံ့ဖြိုးတိုးတက်ရေးအခြေခံရပိုင်ခွင့်နဲ့လုံခြုံရေးကိစ္စတွေပါဝင်ပါတယ်။ပဋိပက္ခဟန်တာရေးစာနာမှုထောက်ပံ့ပေးကမ်းရေးရပိုင်ခွင့်များနဲ့ပြန်လည်သိမြင်ရေးလူမှုစာအုပ်တွေတည်ဆောက်ရေးဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးတို့ကိုအထူးလေးပေးဆောင်ရွက်ရပါလိမ့်မယ်။ဒီကော်မရှင်ဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီးတချို့အစိတ်ပိုင်းတွေကအပြင်းထန်ကန့်ကွက်ကြပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာတဟဆာတာဖြစ်ထွန်းရေးငြိမ်းချမ်းရေးတာယာဝါပြောရေးရရှိဖို့အတွက်ဆက်လက်အားထုတ်သွားမယ်ဆိုတာကျမတို့စိတ်ပိုင်းဖြတ်ထားပါတယ်။ဒီနေ့မှနိုင်ငံတကာအတိုင်းဝိုင်းအနေနဲ့နားလည်မှုရှိပြီးအပြုသဘောနဲ့ပါဝင်ဆောင်ရွက်ကြဖို့တောင်းဆိုပါရစေ။မလို့မုန်းတိမှုနဲ့စာနာခွင့်လွှတ်ခြင်းကင်းမဲ့တဲ့အုပ်စုတွေကိုအခိုင်အမာဆန့်ကျင်ရည်တည်ခြင်းအပြင်အခြေခံလူခွင့်ရေးတွေ၊ဂုဏ်သိက္ခာနဲ့လူပုဂ္ဂိုလ်ဆိုင်ရာတန်ဖိုးတွေကိုယုံကြည်မှုရှိကြောင်းထပ်မံပြီးအလေးအနက်ပြောကြားလိုပါရစေ
။ခါကဘာဝမှာပြဿနာတွေများစွာရှိနေတဲ့အနေနဲ့ရွှေ့ပြောင်းအခြေချမှုအကြမ်းဖက်ဝါဒနဲ့ nuclear ဖြတ်သိမ်းရေးပြဿနာသတင်းကိုအကျဉ်းမျှပြောကြားသွားပါတယ်။ပထမဦးစွာရွှေပြောင်းအလုပ်သမားတွေဟာမူရင်းနိုင်ငံရောအင်စီနိုင်ငံအတွက်ပါနှစ်နိုင်ငံလုံးကိုစီးပွားရေးအဖြစ်အကျိုးပြုနိုင်တယ်လို့ဆိုပါတယ်
။ Durable solutions to problems can be found only by investigating their roots. The unprecedented scale of migration in recent years and the consequent sufferings make it an imperative to address the two most important causes of irregular migration, lack of peace and lack of development. While talking about building
ကျဒနာတွေအတွက်ရေရှည်ခိုင်မြဲမဲ့အဖြစ်ကိုရရှိဖို့အတွက်ပြဿနာစစ်မြစ်ကိုစုံစမ်းစစ်ဆေးဖို့လိုအပ်ပါတယ်။မကြသေးမီနှစ်တွေအတွင်းမကြုံစဘူးအောင်များပြားလာတဲ့ပြောင်းရွှေ့အခြေချမှုတွေနဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဒုက္ခတွေဟာပုံမှန်မဟုတ်တဲ့ပြောင်းရွှေ့အခြေချမှုရဲ့အရေးကြီးတဲ့အကြောင်းအရာကိုဖြေရှင်းဖို့လိုအပ်လာစေပါတယ်။အဲ့ဒီအကြောင်းအရာကတော့ငြိမ်းချမ်းမှုမရှိခြင်းနဲ့ဖွံ့ဖြိုးတိုးတက်မှုကင်းမဲ့ခြင်းလိုပဲဖြစ်ပါတယ်။ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့ဖွံ့ဖြိုးတိုးတက်မှုအကြောင်းကိုပြောကြတဲ့အခါလူ့အခွင့်အရေးကိုလေးစားမှုတရားမျှတမှုမတူကွဲပြားမှုတီးခန့်ခွင့်လွှတ်မှုတို့ကိုမြင့်တင်ရေးနဲ့ဗတ်စုံစီးပွားရေးမူဝါဒအကောင့်ထဲဖော်ရေးတို့ကိုလစ်လျူရှုထားလို့မဖြစ်နိုင်ပါဘူး။ဒါဟာစိန်ခေါ်မှုကြီးတစ်ရပ်ဖြစ်ပြီးနိုင်ငံတွေအနေနဲ့အပြည်ပြည်ဆိုင်ရာဥပဒေနဲ့အညီတရားမျှတပြီးပြည့်ပြည့်စုံတဲ့ဖြည့်ရှင်းမှုရရှိဖို့ပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်။ရွှေပြောင်းခြေချနေထိုင်သူတွေဟာအင်ရှင်နိုင်ငံတွေနဲ့ကမ္ဘာစီးပွားရေးအတွက်အထောက်အကူဖြစ်စေတဲ့ဆိုတဲ့အချက်ကိုမမေ့တင်ကြပါဘူး။ရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကိုခိုင်မာအောင်အင်ရှင်နိုင်ငံနဲ့မူရင်းနိုင်ငံတို့ပူးပေါင်းဆောင်ရွက်ခြင်းအပြင်နှစ်နိုင်ငံစလုံးရဲ့စီးပွားရေးကိုအထောက်ပံ့ဖြစ်စေတယ်လို့ကျွန်မယုံကြည်ပါတယ်။ကျွန်မတို့ကမ္ဘာကြီးမှာကျွန်မတို့အားလုံးမျှဝေနေထိုင်ကြရမှာဖြစ်ပါတယ်။တန်ဖိုးထောက်မှုနဲ့ကြွယ်ဝမှုတွေကိုမျှဝေကြခြင်းအပြင်ပေါ်မကောင်းမွန်တဲ့ကဘာကြီးကိုဖန်တီးနိုင်မှာဖြစ်ပါတယ်
။အကျံဖက်ဝါရနဲ့ပတ်သက်လို့တော့ပြဿနာရဲ့ဇင်းမြစ်ကိုဖြည့်ရှင်းနိုင်ဖို့အရေးကြီးပုံကိုအခုလိုပြောသွားပါတယ်
။ We must be united in standing against all forms and manifestations of violent extremism related to religious, cultural and social intolerance. Having identified extremism as a root of terrorism, we need to explore the causes of extremism. Lack of social and economic security, no doubt, are important factors. But I believe we also need to consider the possibility, the lack of purpose, of a sense of direction.
ဘာသာရေးယဉ်ကျေးမှုလူမှုရေးတို့နဲ့ဆက်နွယ်တဲ့အကြံဖက်အစွန်းရဝါဒပုံစံအားလုံးကိုကျမတို့အတူတကွရပ်တည်ဆန့်ကျင်ကြဖို့လိုအပ်ပါတယ်။အစွန်းရဝါဒဟာအကြံဖက်ဝါဒရဲ့ဇင်းမြစ်ဖြစ်တဲ့အတွက်အစွန်းရဝါဒရဲ့အကြောင်းရင်းတွေကိုစူးစမ်းဖို့လိုအပ်ပါတယ်။လူမှုရေးစီးပွားရေးဖူလုံမှုကင်းမဲ့ခြင်းဟာအရေးကြီးတဲ့အကြောင်းတရားတွေဖြစ်တဲ့ဆိုတာတန်တရားဖြစ်စရာမလိုပါဘူး။ဒါပေမဲ့ဥတီချက်ကင်းမဲ့ခြင်း၊ဘဝရည်မှန်းချက်ကင်းမဲ့ခြင်းတို့ဟာလည်းပဲအထူးသဖြင့်လူငယ်တွေကိုရေရာတေချာမှုရှိတဲ့အောင်ပြနေတဲ့အယူအဆတွေရဲ့ညှို့ကွင်းမိစေနိုင်တယ်ဆိုတာကိုလည်းကျမတို့ထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်
။နောက်ဆုံးအနေနဲ့မြန်မာနိုင်ငံဟာနျူကလ িয়ার ဆန္ဒမှုပိတ်ပင်ရေးစာချုပ်ကိုအတည်ပြုချက်တင်သွင်းမယ်ဆိုတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်ခင်ဗျာ
။ Myanmar advocates a world free of nuclear weapons. The annual resolution tabled by my country on nuclear disarmament aims at achieving peace and security for present and for future generations. Establishment of nuclear weapon free zones in different parts of the world contribute to this role.I'm happy to inform this assembly that we will be depositing our instrument of rescue.
Nuclear ကိမဲ့တဲ့ကဘာကြီးဖြစ်မြောက်ရေးကိုမြန်မာနိုင်ငံထောက်ခံပါတယ်။ကျမတို့နိုင်ငံကတင်သွင်းတဲ့ nuclear လက်နက်ဖြတ်သိမ်းရေးနှစ်ပတ်လည်ပြဋ္ဌာန်းချက်ဟာလက်ရှိနဲ့နောက်လာမယ့်မျိုးဆက်တွေအတွက်ငြိမ်းချမ်းရေးနဲ့လုံခြုံမှုရရှိရေးကိုယူရပါတယ်။ကမ္ဘာဒေသအများအပြားမှာ nuclear လက်နက်ကိမဲ့တဲ့ရပ်ဝန်းတွေထိတောင်ရေးကိစ္စဟာဒီရည်မှန်းချက်အတွက်အထောက်အကူဖြစ်စေပါတယ်။နျူကလ িয়ার ဆန္ဒမှုပိတ်ပင်ရေး CTBT စာချုပ်အတည်ပြုချက်ကိုကျမတို့နိုင်ငံကဒီညနေမှာတင်သွင်းမယ်ဖြစ်ကြောင်းဝမ်းမြောက်စွာထွေထွေညီလာခံကြီးကိုအသိပေးလိုပါတယ်ရှင်
။ဒါကတော့ကုလသမဂ္ဂထွေထွေညီလာခံမှာဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းအပြည့်စုံကိုဥကြော်စံသားကစီစဉ်ပြီးတော့မန္တနာချမ်းကကူညီတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြားပီနယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။ကြားပီနယ်ဘော်လခဲမြို့နယ်နန်းပွန်ချောင်းရေအားလျက်စစ်တိဆောက်မဲ့စီမံကိန်းအတွက်ပုဂ္ဂလိကကုမ္ပဏီတစ်ခုကနေလာရောက်ပြီးတော့စမ်းသပ်တိုင်းတာနေတာတွေကိုရပ်ဆိုင်းပေးဖို့ဒေသခံတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်။စီမံကိန်းအကောင့်ထဲပေါ်ခဲ့မဲ့ဆိုရင်ပတ်ဝန်းကျင်နဲ့ဒေသခံတွေရဲ့ဘဝတွေထိခိုက်နိုင်တယ်ဆိုပြီးတော့ကန့်ကွက်ခဲ့ကြတာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွန်းအင်က အခုလိုသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ပါကရပြည်နယ်ပေါ်လခဲမြို့နယ်ဟော်ခန်းကျေးရွာနီးမှာကောင်းတယ်ပေါ်ဖို့ရထားတဲ့နန့်ပွန်ချောင်းရေအားလက်စစ်ဆဲတိဆောက်မဲ့စီမံကိန်းဟာဒေသခံတွေမလိုလားဘူးလို့ကရင်နေရဖက်လူစုအခြေပြုဖွဲ့စည်းရဲ့ပြောခွင့်ရကိုရယ်ကပြောပါတယ
် KPC နဲ့အစိုးရသဘောတူရှယ်ဆက်ဆောက်ထမ်းပါဆိုရင်ဒီလိုမျိုးကြီးစားစီမကေးတိုင်းမှာစီမကေးဖြစ်ပါလို့သူတွေကိုကြိုပြီးမှအတိပေးရမယ်လို့ပြောထားတာကိုရှိရောတော့ဒီမှာကျတော့စက်တမ်းမှုတွေလာလို့မချေတော့ရသားတွေကတိရောပေါ့နော်ထိတ်လိုက်ကြည့်ကိုယ်လေအနာကျလုံးလည်းမလို့လောက်ပါလေမလို့ခိုင်းစီစီဘူးပေါ့
တကယ်လို့ပုံချောင်းရေကာရာတိဆောက်သွားမယ်ဆိုရင်ဒေရခန့်တွေရဲ့လေယာချမ်းမြေတွေနဲ့ရှေဟောင်းမွေနှစ်တွေတဘာဝပအဝန်းကျင်ကရစနစ်တွေပြည့်ကျင်းသွားနိုင်တယ်လို့ကိုရယ်ကအခုလိုဆက်ပြောပါတယ
်အဲ့ဒီပုံချောင်းတခြားမှာဆိုရင်လေယာမြေတောင်ရခေးတွေအဲ့ဒီဒီလိုလာပြီးမှတမဝါကျောင်းတော့သူတို့အဲ့လိုမျိုးပြုလာတာရှိတယ်အဲ့ဒါကတော့မိခေါ်တဲ့အနေနဲ့ပေါ့နော်ကျက်စီနိုင်တာခွရှိတယ်နောက်မှအဲ့ဒီပုံချောင်းရပေါ်ဖဲမှာဆိုရင်ကျွန်တော်တို့ creamy တမိုင်းအခြေပြရနေရလည်းဖြစ်တယ်ဒီလိုမျိုးနဲ့အရင်ကမရှိလက်ရှိပေါ်ရောက်နေတဲ့အပြည်တွေကနိုင်မှချင်းရဲ့ကျွေးဆံနေလဲဒီလိုအမျိုးသုံးသွားနေတယ
်ပုံချောင်းရေကာရာဒီဆောက်လို့ရေးထွက်ကရင်နီလက်နက်ကန်ဖွဲ့တစ်ခုဖြစ်တဲ့ KMPP ခေါ်ကရင်နီမြူရာသုတ်သက်ရေးပါတီကနေတဆင့်ရွှေတောင်ကုမ္ပဏီကိုစံလိုက်ခွင့်ပြုခဲ့တယ်လို့ကိုရယ်ကပြောပါတယ်ဒီစီမံကိန်းကို KMPP ကနေစာလုပ်ခွင့်ပြုပြီးအချိုးမြတ်ဆရာကနှုံးကို KMPP ကနေခန်းစားခွင့်ရမယ်လို့သတင်းတွေလည်းပေါ်ထွက်နေပါတယ်ကရင်ပြည်မျိုးရသုတ်သက်ရေးပါတီသွေးမူဦးအောင်စမ်းမြင့်ကတော့ KMPP အနေနဲ့စည်တီစောက်ဖို့ဆုံးဖြတ်ချက်မရှိသေးသလိုစန္ဒကာလအတွက်ခွင့်ပြုထားတယ်လို့ပြောပါတယ
်ကျွန်တော်တို့အဲ့ဒီ sharing ကိစ္စတွေပါလေနဲ့နောက်ပဲကျွန်တော်တကယ်ဒီစောက်ဖို့ဆိုတော့ကျွန်တော်ဒီနေ့အထိ KMPP ကတော့ဆုံးဖြတ်ချက်ပါမရှိသေးဘူးကျွန်တော်စန္ဒကာလကိုပဲကျွန်တော်တို့ခွင့်ပြုလိုက်တဲ့သဘောပဲစန္ဒကာလပြီးရင်အဲ့ဒီ PIA SIA ကိုသူတို့က report တင်မယ်ပြင်လို့ရှိရှိရင်အဲ့ဒီရဲ့အကျိုးအပြစ်တွေဘယ်လိုရှိလဲဆိုတာကိုကျွန်တော်ကလူတို့ကိုချပြမှာဖြစ်တယ်လူတို့ရဲ့သဘောထားကသဘောတူတယ်မတူဘူးဆိုတဲ့ပုံမှာပဲဒီ project ကဖြစ်လာမှာလူတို့ကစန့်ခွက်တယ်သဘောမတူဘူးဆိုရင်ဒီ project ကဖြစ်ဖို့လည်းမရှိဘူ
းနန့်ပွန်ချောင်းနဲ့ရေကျော်စဲရေအားလက်စစ်စင်မှန်ကိန်းအတွက်လိမ့်လာစမ်းစစ်ချက်တွေ6လအတွင်းပြုလုပ်သွားဖို့ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ကနေစန္ဒခွင့်ပြုလိုက်တာဖြစ်ပြီးတော့စက်တင်ဘာလ26ရက်နေ့မှာရွှေတောင်ကုမ္ပဏီကနေလိလတွေ့ရှိချက်တွေကိုတင်ပြရမှာဖြစ်ပါတယ်။ရခိုင်ကာလတုန်းကအစိုးရနဲ့ KMPP ကြားစီမံကိန်းကိစ္စတွေဆင်းရဲခဲ့ရမှာ KMPP ဘက်ကကန့်ကွက်ခဲ့တာများနေတဲ့အတွက်ဒီဒီချိန်တော့ဒီမိုကရေစီနည်းရဆန္ဒခွင့်ပြုခဲ့တယ်လို့ဦးအောင်စမ်းမြင့်ကဆက်ပြောပါတယ်။
ရင်ကာလတုန်းကအစိုးရနဲ့ကလည်း development project တွေလုပ်တဲ့အခါမှာကျွန်တော်တို့ကကန့်ကွက်တယ်ကန့်တတ်တယ်ဆိုပြီးမှအဲလိုပုံစံမျိုးထွက်လာတဲ့အခါမှာကျွန်တော်တို့ဒီတစ်ခါကတော့ကျွန်တော်တို့အဲလိုမျိုးပေါ့နော် democracy ရတာကျွန်တော်တို့ကသူတို့ကိုဒီစန္ဒကာလကိုခွင့်ပေးလိုက်တဲ့သဘောပဲနည်းနည်းလေးဆောက်ကြည့်တဲ့သဘောပါပဲ
ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ကစံလိုက်ခွင့်ပြုလိုက်တဲ့အပေါ်မှာပေါ်လခဲတိရခန့်တွေကနေ KMPP လွှဲကော်ဆက်ဆံရေးရုံးကိုလာရောက်တင်ပြရမှာပွန်ချောင်းရီအားလက်စစ်စင်မှန်ကိန်းနဲ့ပတ်သက်ပြီးတော့လှုပ်သိမလှုပ်သိတာဟာလူသူရဲ့သဘောထားအဓိကဖြစ်ကြောင်းပြောဆိုခဲ့တယ်လို့ကရင်နေရဖက်လူသူချင်းပြုဖွဲ့ရဲ့ပြောခွေရကူရယ်ကပြောပါတယ်။ရီအားလက်စစ်စင်မှန်ကိန်းပြုလုပ်မဲ့ပုံစံကြမ်းကိုရေးဆွဲထားပြီးရေအမြင့်မြစ်ကြမ်းပြင်ကနေ65မီတာနဲ့ရေကတာရဲ့အမြင့်216မီတာမြင့်မှာရှိနေပြီးရီအားလက်စစ်139မီကာဝတ်ထွက်ရှိမယ်လို့ခန့်မှန်းထားပါတယ်။ရွှေတောင်ကုမ္ပဏီအနေနဲ့လက်စစ်သားထုတ်လုပ်နိုင်ရေးအတွက်တည်ဆောက်ခွင့်ပြုဖို့နဲ့စီမံကိန်းတည်နေရနီးမှာလိုအပ်တဲ့စူးစမ်းလေ့လာရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ရန် MOU ခေါ်နားလည်မှုစာချုပ်လွှာရေးသွခွင့်ပြုဖို့လက်စစ်စွမ်းအားဝန်ကြီးဌာနထံမှတင်ပြခဲ့ပြီး2014ခုနှစ်စက်တင်ဘာလမှာခွင့်ပြုချက်ရယူခဲ့ပြီးဖြစ်ပါတယ်။ဒီလိုရေအားလက်စစ်စီမံကိန်းတည်ဆောက်မဲ့လှုပ်ရပေါ်မှာဒေသတွင်းထိခိုက်မှုရှိလာနိုင်ပြီးပြည်တွင်းစစ်ကြောင့်နေရကိုမပြောင်းနိုင်သေးတဲ့စစ်ဘေးရှောင်ပြည်သူတွေနေထိုင်ရာဒေသဖြစ်နေတာကြောင့်ပွေလင်းမြင်တာမှုရှိတဲ့ပွန်ချောင်းရေကတာတည်ဆောက်နိုင်ဖို့ရွှေဆောင်ကုမ္ပဏီကနေစံတမ်းမှုပြုလုပ်နေတာကိုကရင်နေအရဖက်လူဖွဲ့စည်းကိုဖွဲ့ကနေကန့်ကွက်ရှုတ်ချကြအောင်ဒီကနေ့မှာကြီးညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ VOE သတင်းတော့ကိုနိုင်ကွန်းအင်ပြပူထားတဲ့သတင်းလော်ကိုနားဆင်ကြကြတာဖြစ်ပါတယ် VOE American အတန်ရဲ့ကြာတာဘရီနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com www.bmi.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်ရချင်တို့အခုနားဆင်နေကြတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာရင်းနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ90နဲ့လိုင်းလံမီတာ190တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့နယူးယောက်မြို့အေရှား Society မှာပြုလုပ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပွဲအခမ်းအနားအကြောင်းကိုဆက်ပြီးတော့တင်ဆက်ပေးဖို့ရှိပါတယ်ကျွန်တော်တို့အတန်လွင့်တဲ့အချိန်မတိုင်ခင်လေးမှာပဲပြီးဆုံးသွားတဲ့အဲ့ဒီအခမ်းအနားကိုကျွန်တော်တို့ရဲ့ Editor ဦးကျော်စံတာကစောင့်ကြည့်နေခဲ့ပါတယ်ကဲဦးကျော်ကြီးဒေါအောင်ဆန်းစုကြည်ကအဓိကအဲ့ဒီမှာဗာရီများပြောသွားလဲခင်ဗ
ျဟုတ်ကဲ့ဆရာဆံပထမအဆုံးကတော့ Asia Society အဖွဲ့ရဲ့တာဝန်ရှိပုဂ္ဂိုလ်နှူကဒေါအောင်ဆန်းစုကြည်နဲ့ပြည်သက်ကိုမိတ်ဆက်ပေးပါတယ်အဲ့ဒီနောက်ဒေါအောင်ဆန်းစုကြည်စပြောတဲ့အခါမှာတော့မြန်မာနိုင်ငံဟာဒီမိုကရေစီလမ်းခီးအစမှသာရှိနေတယ်လူတကာကသူ့ကိုဂုံပြူချီကျူးနေတာတွေသိများနေတယ်ဂုံပြူချီကျူးရမယ်အချိန်မဟုတ်သေးဘူးဆိုပြီးတော့အခုလိုစပြောခဲ့ပါတယ်ခင်ဗျာ
Since coming to the United States I've been congratulated by many peopleMany, many times, and always I say to them, it's not yet the time for congratulations. We've just...
ဒီမှာ American ပြည်ထောင်စုကိုရောက်လာကြတဲ့ကလူတွေအများပြားအချိန်ပေါင်းများစွာဂုဏ်ပြုချီးကျူးနေကြပါတယ်။ဒီမှာအမြဲပြန်ပြောတာကဂုဏ်ပြုရမယ့်အချိန်မဟုတ်သေးပါဘူး။ကျမတို့ဟာခရီးအစမှပဲရှိပါသေးတယ်။ဂုဏ်ပြုချီးကျူးခံနိုင်ဖို့အတွက်ခရီးဝေးကြီးတွားရပါအောင်မယ်။မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်အခုမှစတင်တာပါ။2012ခုနှစ်အရသာဆိုးရဖွဲ့စည်းနိုင်ခဲ့တာကိုဒီမိုကရေစီစတင်ပြီလို့လူအတော်များများကထင်ကြပါတယ်။ဒါပေမဲ့အဆိုးရအဖွဲ့ထဲမှာ80ရာခိုင်နှုန်းဟာစစ်တပ်အငြင်းစားတွေဖြစ်နေတယ်ဆိုတာလူအတော်များများမသိကြပါဘူး။တကယ်တော့စစ်အုပ်ချုပ်ရေးပဲဖြစ်နေစေလို့ဆိုနိုင်ပါတယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကလည်းနိုင်ငံရေးမှာစစ်တပ်အတွက်အခွင့်အရေးအများကြီးပေးထားပါတယ
်။အဲ့ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ကဒီမနက်ကလွတ်လပ်ရေးရပြည်ရကပြည်တွင်းစစ်တွေဖြစ်ပွားခဲ့တယ်ပြည်တွင်းစစ်မှမှတစ်ခါမှမကြဘူးတဲ့ရောင်စုံတောင်းချမ်းသူဆိုပြီးတော့အလံဖြူအလံဒီစသဖြင့်ရှိခဲ့တဲ့ဟာကိုပြောပါရယ်ကျန်ချွတ်နိုင်ငံတွေမှာလည်းပဲညီညာရေးမရရှိသေးပါဘူးဒီထက်ဆိုတဲ့အခြေအနေတွေရှိနေပါသေးတယ်ဒါပေမဲ့မြန်မာနိုင်ငံကတော့အခုခါမှညီညာရေးဆောင်ရွက်နိုင်မဲ့အခြေအနေလမ်းစုံလမ်းကွက်ကိုရောက်နေပြီလို့လည်းဆိုပါရယ်ဒီအတွက်ဒီညီညာရေးလမ်းစကိုလမ်းခင်းပေးခဲ့တဲ့ပြီးခဲ့တဲ့ယခင်အစိုးရကိုလည်းကျေးဇူးတင်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့ပါတယ်
။ We are now at a time at a juncture of our history where we have the opportunity to put an end.
ကျမတို့နိုင်ငံဟာအခုခါမှာပြည်ရင်းစစ်ကိုအဆုံးသတ်နိုင်မဲ့လမ်းစုံလမ်းကွက်ကိုရောက်ရှိနေပါပြီ။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်ကိုကျမတို့အထူးလေးနက်ထားပါတယ်။မကြသေးခင်ကဒီဖြစ်စဉ်ကိုစတင်ခဲ့တဲ့အရင်အစိုးရကိုအထူးပဲကျေးဇူးတင်ပါတယ်။သူတို့ဟာတိုင်းသားအင်အားစုမျိုးစုံနဲ့အပြစ်ခတ်ရက်စဲရေးကိုစတင်ဆွေးနွေးခဲ့ပါတယ်။ဒါဟာမပြီးဆုံးသေးပါဘူး
။ဒါဟာမပြီးဆုံးသေးဘူး။အဓိကအဖြစ်ကတော့အပြစ်ခတ်ရက်စဲရေးကိုကြိုးပမ်းနေပေမဲ့မြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အင်အားစုတွေအလုံးဟာအပြစ်ခတ်ရက်စဲရေးမှာမပါဝင်နိုင်သေးဘူး။အထူးသဖြင့်နောက်ပေါက်သုံးဘွဲကလည်းပဲဘလို့မှသူတို့နဲ့ပေါင်းစည်းလို့မရနိုင်သေးဘူးဖြစ်နေလို့ဆိုပါတယ်။ဒီလိုအလုံးမပါဝင်ရင်စစ်မှန်တဲ့ညီညာရေးမရနိုင်ဘူးလို့လည်းသူကရှင်းပြပါတယ်။တချို့ကပြောကြပါတယ်ဒေါအောင်ဆန်းစုကြည်ဟာဒီ27ရာစုပင်လုံးညီလာခံလို့ဆိုတဲ့ညီငယ်ညီလာခံကိုခေါ်ယူဟာအချင်းစောလွန်တယ်လို့အဲ့ဒါကိုသူကလက်မခံဘူးလို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံပြည်သူတွေဒုက္ခခံလာကြရတာနှစ်ပေါင်းများစွာကြာခဲ့ပြီ။တကယ်တော့ဒီညီငယ်ညီလာခံကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေများစွာကလေးကခေါ်ခဲ့တင်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံဟာလွတ်လပ်ရေးရပြီးသားကဒါစိတ်အလားအလာကောင်းတဲ့တိုင်းပြည်လို့ဆိုခဲ့ရတာတိုင်းပြည်ဟာဖျို့ဖျက်ဖြစ်သွားခဲ့ရတာဟာဒါစီးပွားရေးကြောင့်မဟုတ်ပါဘူးတဲ့နိုင်ငံရေးကြောင့်ဖြစ်ပါတယ်တဲ့လူတွေကစီးပွားရေးချမ်းသာရင်စီးပွားရေးကောင်းရင်အကုန်လုံးတိုင်းပြည်ကောင်းမယ်လို့ထင်ကြရဲဆိုရင်အမေရိကန်ပြည်ထောင်စုကဘာပြဿနာမှရှိမှာမဟုတ်ဘူးလို့ပြောတော့ပြည်သက်တွေကသဘောကျပြီးယူကြပါတယ်ခင်ဗျာနောက်ပြီးတော့ဒေါအောင်ဆန်းကြည်စုကိုပြည်သက်ကအာမင်းကုန်းပြောဖို့ဖိတ်တယ်တဲ့ဖိတ်ပြီးတော့သူတို့ပြောချင်တာကိုပြောခိုင်းတယ်ပြောတော့လည်းအဲ့ဒါယူကြပါတယ်ဆိုတော့ဒေါအောင်ဆန်းစုကြီးဟာနောက်ဆက်ပြီးတော့ပြောတဲ့အခါမှာတော့ NLD ဟာရွေးကောက်ပွဲမှာအပြတ်တနိုင်ခဲ့တယ်ဆိုတာကိုရှင်းပြပါတယ်သို့တော်လည်းပဲစစ်တပ်ရဲ့အာဏာဟာသိပြင်းထန်နေတယ်စစ်တပ်ဟာဖွဲ့စည်းပုံပြုပြင်ဖို့လှုပ်လိုက်တိုင်းဗီဒီယိုအာဏာသုံးပြီးပယ်ချနိုင်တဲ့အကြောင်းဒါဟာပြင်းထန်တဲ့အဟန္တာဖြစ်တယ်ဆိုပြီးတော့စစ်တပ်အကြောင်းကိုလည်းပြောသွားပါတယ်အဲ့ဒီမှာစစ်ဘိုဒီအမေရိကန်ပြည်ထောင်စုရဲ့အငြင်းစားဗိုလ်ချုပ်ကြီးဒေးဗစ်ပက်ထရီယပ်စ်လည်းပြည်သက်ထဲမှာရှိမှာပဲတဲ့အဲ့ဒီတော့ဂျန်နရယ်ပက်ထရီယပ်စ်ကတော့ပြောမှာပဲတဲ့ဒါဟာစစ်သားမလို့အမင်းကိုလိုက်နာရတယ်လို့ပြောတော့လည်းပြည်သက်တွေကလည်းယူကြပါတယ်ခင်ဗျာအဲ့ဒါကတော့ဒေါအောင်ဆန်းစုကြည်ကဒါမင်းကုန်းပြောတဲ့အထက်မှာထည့်သွားပြီးဖြစ်ပါတယ်ဆရာဆံ
ဟုတ်ကဲ့ကျေးဇူးပါ အဲ့ဒီလိုမင်းကွန်ပြောပြီးတဲ့နောက်မှာဒေါန်ဆန်းစုကြည်ကဒီ Asia Society ဥက္ကဋ္ဌနဲ့လည်းအမေးဖြေပြုတ်ခဲ့တယ်မဟုတ်လားအဲ့ဒီကြောင့်လည်းဆက်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ဆရာဆန်းအဲ့ဒီမှာ Asia Society ဥက္ကဋ္ဌလက်ရှိဥက္ကဋ္ဌ Kevin Rudd ဒီပုဂ္ဂိုလ်ကဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းပါသူဟာတရုတ်ရေးရာကျွမ်းကျင်သူလို့သူဝန်ကြီးချုပ်ဘဝမှာကျွန်တော်သတင်းသမားတွေနဲ့လေ့လာခဲ့ရပါတယ်တရုတ်စကားလည်းသိပြီးတော့ပြပြအောင် fluently ပြောနိုင်တယ်သူကဆိုတော့တရုတ်အကြောင်းကိုတော်တော်မြည်တယ်ခင်ဗျာဒါပေမဲ့သူရဲ့အားနည်းချက်ကအသံထွက်တွေဒေါန်ဆန်းစုကြည်နာမည်ကိုလည်းအသံထွက်တွေကအကုန်လုံးမှားကြတယ်အထားတရုတ်နဲ့ပတ်သက်ပြီးတော့သူစမိတော့ဟိုမစ်ဆွန်ကိစ္စတရုတ်ဒေါန်ဆန်းစုကြည်တက်လာပြီးတော့မစ်ဆွန်ကိစ္စပြန်လဲပြည်လောင်လုတ်တယ်ပညာကြားတယ်ဆိုတော့မစ်ဆွန်ကတော့အသံမှန်မထက်နိုင်ဘူးမီဆုံးနေတယ်ပဲလို့တော့ဒေါန်ဆန်းစုက your pronunciation is very bad ဆိုပြီးတော့ပုံမင်းနေပဲပြောပြီးတော့ပြစ်တက်ကလေးရပါတယ်ဆိုတော့မစ်ဆွန်ကိစ္စနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကထုံစံတိုင်းသူဟာဒီကိစ္စကိုစုံစမ်းဖို့အတွက်ကော်မရှင်ဖွဲ့စည်းပေးထားတယ်ကော်မရှင်ရဲ့ရလတ်ကိုအခြေခံပြီးတော့ဆုံးဖြတ်မယ်ဆိုပြီးတော့ပြောသွားပါတယ်ခင်ဗျာနောက်တစ်ခါတရုတ်နဲ့ပတ်သက်ပြီးဘာမေးလို့ဆိုတရုတ်နိုင်ငံမှာဟို Jack Ma ဆိုတဲ့သံရွယ်တစ်ထည်ကြီးပေါ့လေအဲ့ပုဂ္ဂိုလ်ကကြေးလက်ဖွံ့ဖြိုးရေးစီးပွားရေးစီမံကိန်းတွေလုပ်နေတယ်တဲ့အဲ့ဒီစီမံကိန်းမျိုးမြန်မာပြည်မှာလုပ်နိုင်သလားလုပ်ရင်ဖြစ်နိုင်သလားဆိုတော့ဒေါန်ဆန်းစုကြည်ကအဲ့ဒီကိစ္စကိုဒီလိုပဲဖြေပါတယ်ခင်ဗျာ
Parallel not exactly the same because our situation is different from the Chinese situation and whatever we do we have to
တရုတ်ပြည်ကလုတ်တဲ့ပုံစံနဲ့ဗမာပြည်ကလုတ်တဲ့ပုံစံမြင့်မြိုင်တာဖြစ်ပါတယ်တဲ့အတိအကျမတူပါဘူးတဲ့မြန်မာပြည်နဲ့တရုတ်ပြည်နဲ့အခြေအနေတွေကွဲလျော်ပါတယ်တဲ့ဒီမြန်မာနိုင်ငံဖွံ့ဖြိုးတဲ့မြန်မာပုံစံနဲ့လုတ်ရမှာဖြစ်တယ်အထူးသဖြင့်ကွဲလျော်တာကမြန်မာပြည်ရဲ့သွားနေတဲ့လမ်းကြောင်းကတော့ Democracy Federal ပြည်ထောင်စုလမ်းကြောင်းဖြစ်တယ်ဆိုပြီးတော့သူပြောသွားပါတယ်နောက်တစ်ခါဒီအင်းကြီးချင်းဖြစ်တဲ့အာဆီယံနိုင်ငံတွေနဲ့ဆက်ဆံရဲ့အခြေအနေတော့ဘယ်လိုလဲမေးတဲ့အခါမှာတော့သူဟာတလောလောကထိုင်းနိုင်ငံကိုသွားခွဲတဲ့ခရီးစဉ်နဲ့နှိုင်းချီပြီးတော့အခုလိုပြောသွားပါတယ်
We have good relations with our ASEAN neighbors. I was in Thailand recently and we had very good discussions with regard to the problem of our workers there. And
သူကမတချင်ကထိုင်းနိုင်ငံကိုသွားခဲ့တယ်ဆက်ဆံရေးအင်မတန်ကောင်းမွန်တယ်မြန်မာနိုင်ငံကနေစားဖြစ်ကျော်လာတဲ့လူသမားတွေအရေးကိုလည်းသူဆွေးနွေးနိုင်ခဲ့တယ်နှစ်နိုင်ငံနေစားအခြေအနေတွေကိုလည်းရင်းနှီးပွင့်လင်းစွာဆွေးနွေးနိုင်ခဲ့လို့ဆိုပါတယ်ဒါကြောင့်ဒါအာဆီယံအင်းကြီးနိုင်ငံနဲ့ဆက်ဆံရေးဟာလည်းအင်မတန်ကောင်းမွန်တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်အဲဒီတော့ဒီသဘာဒီဥက္ကဋ္ဌဖြစ်တဲ့ဒါကဗင်ရတ်ကဘာပြောလဲဆိုတော့ Asia Society ဥက္ကဋ္ဌကတချင်တော့လွန်ခဲ့တဲ့နှစ်30ကျော်လောက်ကဆိုရင်အာဆီယံနိုင်ငံဟာတနိုင်ငံကိုတနိုင်ငံနဲ့တနိုင်ငံ level ကြီးညှိနှိုင်းခဲ့ကြရမှာမဟုတ်လားဂျန်သူတွေဖြစ်နေခဲ့ကြရတယ်လို့ပြောပါတယ်အဲ့ဒီကတော့ဆန်းစီရအခုလို့ပြန်ပက်ပါတယ်ခင်ဗျာ
Were we at each other's throats I wasn't aware of that I don't think we were really at each other's throats.
By which I mean the
Okay, အဲ့တော့ကျမတို့အာဆီယံကျမတို့နိုင်ငံတွေကတနိုင်ငံနဲ့နိုင်ငံ level မညှိကြပါဘူးတဲ့ဆိုတော့ကျွန်မမသိပါလားတဲ့ဘယ်သူကအဲ့လိုခေါ်လဲအဲ့လိုမလုပ်ပါဘူးလို့ပြောပါတယ်။ဆိုတော့ဒီအာဆီယံဥက္ကဋ္ဌလုတ်တဲ့လူကတော့ဒီ Asia Society ဥက္ကဋ္ဌလုတ်တဲ့လူကတော့တချို့က community ဖြစ်တယ်တချို့ကတော့ American ပဲပါတယ်စသဖြင့်ရှင်းပြသွားပါတယ်။ဆိုတော့ဒီအပြန်လှန်မေးခွန်းထုတ်တဲ့ဆွေးနွေးမှုတွေကတော့သိပြီးတော့ပြောရှင်ရှင်နဲ့လုသွားတယ်လို့ပြောပါလိမ့်မယ်။သိအလေးနဲ့ထားတဲ့ပွဲတစ်ခုနဲ့တော့မတူဘူးပါခင်ဗျာ။ပြောတော့ကမန္တလေးပိုင်းမှာပြောခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပြောတဲ့မင်းကွန်းတွေအဲသူကိုယ်တိုင်ပြောတော့တဲ့မင်းကွန်းတွေကပူပြီးတော့လင်းနေတယ်လို့ပြောမှာဖြစ်ပါတယ်ဆရာဆိုင်
။ဟုတ်ကဲ့အခုလိုစစ်ရှိလက်ရှိရှင်းပြခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ဦးကျော်ကြီး။
အင်းအခုလောက်သားမင်္ဂလိငယ်တွေကိုအင်းရှင်တွေကနှိပ်စက်ညှဉ်းပန်းပြီးလားစာမပေးဘဲနှဲ့တော်ကြခိုင်းစေခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဖြေရှင်းလုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေလည်းလိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညတိုင်းရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါက်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညမှာထုတ်လွှင့်မယ့်တရိုက်လေးလံအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာ။အခုတော့ဆက်သေးဆိုသလိုပဲဥကျော်စံသားရဲ့မြမရေးတုံးသက်ချက်ကိုဆက်ပါမယ်။ဒေါန်ဆန်းစုကြည်ရဲ့အမေရိကန်ခရီးစဉ်နဲ့အချိန်ကိုက်ပြီးတော့အမေရိကန်မြန်မာဆက်ဆံရေးရှေ့ခရီးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတရက်ကိုဝါရှင်တန်မြို့တော်မှာမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ကကြီးမှုပြီးတော့ပြုလုပ်ခဲ့ပါတယ်။အဲ့ဒီခါနာမှာစီးပွားရေးလုပ်ငန်းရှင် Search Fund Renaissance Institute ကဦးဘူဘူငင်နဲ့ Center for Diversity and National Harmony ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လှိုင်တို့ကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေနဲ့နောက်ပြီးတော့ရခိုင်ဒေသကအခြေအနေတွေကိုသုံးသပ်တင်ပြခဲ့ကြပါတယ်။အဲ့ဒီတင်ပြချက်တွေကိုဥကျော်ဇန်တာကပြန်ဆိုတင်ပြထားတာကိုနားဆင်ပါခင်ဗျာ
။စီးပွားရေးနဲ့ပတ်သက်ပြီးမြန်မာပြည်ထဲကစီးပွားရေးလုပ်ငန်းရှင် Search Bank ကအခုလိုစတင်ဆွေးနွေးပါတယ်
။ Most of the criticisms that has been surfacing in both the media as well as analysts and all kinds of experts
စီးပွားရေးနဲ့ပတ်သက်ပြီးဝေဖန်မှုအများစုဟာအစိုးရလုံနေတာနှေးကွေးလုံးနဲ့မလုပ်လို့လုံနေမှမတည်ဘူးမနိုင်မနှင်းနဲ့နဘန်းလုံးနေတယ်လုံနိုင်ရည်မရှိဘူးစသဖြင့်ပြောကြပါတယ်ဒီအဖြစ်တွေဟာတချို့တော့မှန်နိုင်ပေမဲ့ဒီလူအများစုဟာတိတ်အရေးကြီးတဲ့အချက်ကိုတော့မပြောကြဘူးဆိုတာတွေ့ရပါတယ်ဒါကတော့NLD အစိုးရအထူးသဖြင့်ဒေါအောင်ဆန်းစုကြည်လှုပ်ဆောင်နေတဲ့အဂတိတိုက်ဖြတ်ရေးအုပ်ချုပ်ရေးစနစ်ကောင်းမွန်ရေးနဲ့အာဏာအလွဲသုံးစားမှုလုံးဝပြင်းထန်မခံနိုင်ရေးပဲဖြစ်ပါတယ်။ဒါတွေတကယ်ဖြစ်နိုင်မလားဆိုတာယုံကြည်မှယုံကြပါလိမ့်မယ်။ကျွန်တော်ဟာစီးပွားရေးလုပ်ငန်းရှင်လုပ်ကိုင်နေသူတဦးအနေနဲ့ပြောရရင်ဒီလုပ်ရက်တွေဟာဝန်ကြီးဒုဝန်ကြီးအဆင့်တွေမှာတကယ်ပြောင်းလဲခဲ့ပြီဆိုတာလက်တွေ့ပါပဲ။မတ်လမှာဝန်ကြီးစည်းရင်းကျင်ညာတော့ဘယ်သူတွေလဲဆိုတာကျွန်တော်တို့အသေးစိတ်လေ့လာပါတယ်။အခုရွေးချယ်လာတဲ့ဝန်ကြီးတွေဟာခြားစားပျက်စီးမှုမတမာမှုကင်းရှင်းသူတွေတာဝန်ကိုရိုးသားဖြောင့်မတ်စွာထမ်းဆောင်လိုသူတွေဖြစ်ကြပါတယ်ဒီလူကောင်းတွေတဲကတဝက်ဟာစွမ်းရည်ရှိသူတွေလုံနိုင်ကိုင်နိုင်သူတွေဖြစ်ပါတယ်ကြံတဝက်ကတော့ကောင်းပါတယ်ဒါပေမဲ့လုံရည်ကံရည်ကိုမစမ်းသပ်ရသေးသူတွေပါအခုလေးလာကြလာတဲ့အခါမှာတော့သူတို့ရဲ့လုံရည်ကံရည်တိလာရပါပြီရန်ကုန်တိုင်းဝန်ကြီးချုပ်မန္တလေးတိုင်းဝန်ကြီးချုပ်တို့ဟာနမူနာကောင်းတွေပါပဲကျွန်တော်တို့ဒေသတွင်းနိုင်ငံတွေကိုကြည့်ရင်ကျားနိုင်ငံတွေပါညာသူတို့ဟာလွန်ခဲ့တဲ့နှစ်30အတွင်းဒုံးကျည်လိုတဟုန်တိုးတက်သွားခဲ့ပါတယ်25နှစ်လောက်လဲကြရောခြားစားပျက်စီးမှုတွေလက်တင်ရစရောခေါ်တဲ့ကိစ္စတွေကိုကျိုးရှာတာတွေနဲ့အကြီးအကျယ်ပြဿနာတက်နေရပါတယ်ဒီပြဿနာတွေဟာစီးပွားရေးဖွံ့ဖြိုးမှုတက်ကြီးမားပါတယ်မြန်မာနိုင်ငံဟာဒါမျိုးမဖြစ်ရအောင်ကြိုးစားနေတယ်လို့ကျွန်တော်ထင်ပါတယ်အောင်မြင်မယ်ဆိုရင်နောက်25နှစ်အကြာမှာကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေနဲ့အင်မတန်ကွဲလွဲထူးခြားတဲ့အဒွန်းရှိခိုင်မြဲတဲ့အောင်မြင်မှုဖြစ်မယ်လို့ထင်ပါတယ
် AIBB တို့ခေါ်တဲ့တရုတ်နိုင်ငံဦးစီးတီထောင်တဲ့အခြေခံအဆောက်အဦဆိုင်ရာအာရှရင်းနှီးမြှုပ်နှံမှုဘဏ်အနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာဘယ်အခန့်ကဏ္ဍကပါဝင်နိုင်ပါသလဲလို့ခန္ဓာတယောက်တူကမေးတဲ့မေးခွန်းကိုတော့ Search Bank ကအခုလိုပြန်ဖြေသွားပါတယ
် As far as the question on AIB I think AIB can play a major role in developing Myanmar's core infrastructure
AIIB ဟာမြန်မာနိုင်ငံရဲ့အဓိကကြတဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးမှာအများကြီးပါဝင်ဆောင်ရွက်နိုင်တယ်လို့ထင်ပါတယ်ကျွန်တော်အမြင်ပြောရရင်တရုတ်နိုင်ငံလည်းပြောင်းလဲနေပြီထင်ပါတယ်ပြီးခဲ့တဲ့တစ်နှစ်လောက်မှပဲအိန္ဒိယတွေပြည်ပနိုင်ငံတွေမှာယင်းနှီးမြှုပ်နှံမှုအပေါ်အမြင်ပြောင်းလဲခဲ့တာတွေ့ရပါတယ်အရင်တုန်းကတော့မြေဆုံအပါဝင်အခြားယင်းနှီးမြှုပ်နှံမှုတွေဟာသူတို့တရုတ်အတွက်ပဲသူတို့စဉ်းစားခဲ့တာပါဒီအမြင်မျိုးကိုဒီကနေ့အခါမှာဘယ်နေရာမှမလက်မခံကြတော့ပါဘူးတရုတ်နိုင်ငံတွင်မှာပါလက်မခံကြတော့ပါဘူးဒီလိုအမြင်ပြောင်းလဲမှုကြောင့်မြန်မာနိုင်ငံဖွံ့ဖြိုးရေးမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုနောက်တစ်ဆင့်တက်လှမ်းလာမယ်လို့ထင်ပါတယ
်ဘီကဆွေးနွေးသူတူဖြစ်တဲ့ဥဘူဘုံငယ်ကလည်းအခုလိုဖြစ်ဆက်ဆွေးနွေးသွားပါတယ
် We add in to that one you know that what Sarge mentioned about the Chinese change in attitude we saw in neighboring countries for example
တရုတ်ရဲ့အမြင်ပြောင်းလဲလာတာကိုအိန္ဒိယနိုင်ငံတွေမှာလည်းတွေ့ရပါတယ်ဥပမာအင်ဒိုနီးရှားဟာဂျကာတာဘန်တောင်အမြန်ရထားလမ်းစီမံကိန်းကိုဂျပန်အစတရုတ်ကိုခွင့်ပြုလိုက်ပါတယ်။စင်ကာပူအပါအဝင်အိန္ဒိယချင်းတချို့ကလည်းတရုတ်ရဲ့ဒေတာတွင်းရင်းနှီးမြှုပ်နှံမှုအပေါ်သဘောထားပြောင်းလဲလာတာကိုအတိအမှတ်ပြုလာကြပါတယ်။ဒါပေမဲ့ကြောက်ဖြူစီမံကိန်းကိုလည်းတရုတ်နိုင်ငံမှဖြစ်တဲ့ CITIC ကုမ္ပဏီအစား AIIB ကလှုပ်ဆောင်ရင်ပိုတင့်တော်လိမ့်မယ်လို့ပြောကြပါတယ်
။ဒီဆွေးနွေးပွဲမှာရခိုင်ဒေသတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥဆောင်ဆွေးနွေးသူကတော့ဒေါက်တာကျော်ရင်လှိုင်ဖြစ်ပါတယ်။
Recently, what the in terms of positive development, what we see is the level of safety has improved. But here, before
I do the musura, no lakana, piamu, tene chibio, shiniagani, kudon, shitan lo, pila yara, tuyare suing, yakain piatanaregu, tedewu, and look any other general who daha do the mudo, you savare, breathe that the mulin tadalo, pimam, hobabu. ဒါပေမဲ့အချင်းကြီးဟာရေထက်ဆိုင်ရင်တိုးတက်ကောင်းမွန်လာပါတယ်ရခိုင်မဟုတ်တဲ့ရဲတွေကိုတာဝန်ချထားတဲ့အတွက်နောက်တစ်ခါအတိုင်းဝိုင်းတစ်ဖက်စလုံးကခေါင်းဆောင်တွေကပြိပခဟန်တာရေးပူးပေါင်းဆောင်ရွက်ကြတဲ့အတွက်2011ခုနှစ်ထက်ပိုးပြီးတော့လုံခြုံမှုရှိလာပါတယ်ဒါပေမဲ့ရှေ့ဆက်လို့ရမှာလေအများကြီးပါရ ရခိုင်လူမျိုးတွေကလည်းမွတ်စလင်အတိုင်းဝိုင်းတွေကြအတွာလာတွေရှိလာပါတယ်။ရခိုင်ကိုသွားပြီးရင်စစ်တွေတဲချောင်းစည်းကိုသွားကြည့်ဖို့တိုက်တွန်းပါတယ်။တချိန်ကမွတ်စလင်စီးပွားရေးသမားတွေသာအဓိကရှိနေတဲ့နေရာပါ။အခုတော့ရခိုင်နေရာလားမွတ်စလင်နေရာလားခွဲလို့တောင်မရတော့ပါဘူး။နှစ်ဖက်စလုံးရောနှောနေတယ်ဆိုတာကိုပြသနေရပါ
။ရခိုင်ဘက်မှာသဘောထားပြောင်းလဲမှုတချို့တွေ့လာရတယ်လို့လည်းဒေါက်တာကျော်ရင်လှန်ကဆက်ပြောပါတယ်။
Another development which many people didn't pay sufficient attention to is the changes in the attitude of a large number of Buddhist monks.
Luri တော်တော်များများသတိမထားမိတဲ့နောက်တိုးတက်မှုတက်ကတော့ရခိုင်ကဗုဒ္ဓဘာသာဖုံးတော်ကြီးတွေရဲ့သဘောထားပြောင်းလဲလာမှုဖြစ်ပါတယ်။မတူကွဲပြားတဲ့အမြင်တွေသဘောထားတွေကိုနားထောင်လာကြပါပြီ။ Kofi Annan Commission တောင်မှအကျိုးရှိမဲ့ကိစ္စတွေကိုနှစ်နာရီလောက်ပြောဆိုဆွေးနွေးနှံခဲ့ကြတယ်လို့ဆိုပါတယ်။ကျွန်တော်ကိုယ်တိုင်လည်းဖုံးတော်ကြီးတွေနဲ့အချိန်ပေါင်းများစွာတွေ့ခဲ့ပါဗျ။တိတ်အစောပိုင်းမှာတော့သူတို့ဟာနားမထောင်ကြင်ကြပါဘူး။သူတို့ထင်တာသူတို့ဖြစ်စေချင်တာတွေကိုပဲပြောကြပါဗျ။အခုတော့သူများပြောတာကိုပိုးပြီးတော့နားထောင်ကြင်စိတ်ရှိလာပါဗျ။ Kofi Annan Commission ကိုမွတ်စလင်တွေဘက်ကလိုက်လိုက်လဲလဲကြိုးဆိုတယ်။ရခိုင်အတိုင်းဝိုင်းဘက်ကတော့မကြိုးဆိုကြဘူး။ဒါပေမဲ့သူတို့ကြိုက်တယ်ဖြစ်စေမကြိုက်တယ်ဖြစ်စေကော်မရှင်ကရှိနေမှာပဲဆိုတာကိုတော့သဘောပေါက်ကြတော့စကားပြောကျင်သူတွေအတူလက်တွဲလှုပ်ကျင်သူတွေရှိလာပါဗျ။ဒီကော်မရှင်အနေနဲ့လည်းဒီအရေးနဲ့ပတ်သက်ပြီးတော့လှုပ်တဲ့အလုပ်ကိုအချိန်မီလှုပ်ဆောင်ဖို့တိုက်တွန်းလိုက်မယ်လို့ထင်ပါတယ်။ဒီအရေးမှာအရင်အစိုးရရဲ့ပြဿနာကတော့အလေးနဲ့မထားပဲအီယော့အီယော့ဖြစ်နေခြင်းပါပဲ။ဘာလှုပ်တဲ့နေဆိုတာကိုသူတို့ပြောတယ်။ပြီးတော့အချိန်ဆွဲပြီးတော့ထိထိရရောက်မလှုပ်ဆောင်ခဲ့ဘူး
။ဆက်လက်ပြီးတော့ရခိုင်ဒေသလူမှုရေးစီးပွားရေးအခြေအနေတိုးတက်လာအောင်လှုပ်ဆောင်တဲ့ကိစ္စကိုလည်းဒေါက်တာကျော်ရင်လည်းကဆက်ရှင်းပါတယ်
။ And then the next progress is the current state administration trying to develop socioeconomic
နောက်ထပ်တိုးတက်မှုတရက်ကတော့ရခိုင်ပြည်နယ်အတွင်းနေထိုင်သူအလုံးရဲ့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လက်ရှိအစိုးရကစီမံကိန်းချပြီးတော့ကြိုးပမ်းနေတာပဲဖြစ်ပါတယ်။အခုကျွန်တော်ပြောတာတွေကိုတိုက်ရိုက်ထုတ်လွှင့်နေတယ်ဆိုတော့ကျွန်တော်နည်းနည်းစဉ်းကျင်ရမယ်လို့ထင်ပါတယ်။လူအတိုင်းဝိုင်းတစ်ခုလုံးအကျုံးဝင်အောင်လှုပ်ဆောင်နေတယ်ဆိုတာကတော့အစိုးရကပုံမှန်လင်းလင်းမပြောပဲစီမံကိန်းကိုလက်တွေ့လှုပ်ဆောင်နေသူတွေဟာရခိုင်ရောမွတ်စလင်မှာနှစ်ဖက်စလုံးနဲ့ပြောဆိုဆွေးနွေးနေကြတာပါ။အရင်တုန်းကဆိုရင်တော့ဒီလိုနှစ်ဖက်တိုင်ပင်ဆွေးနွေးနိုင်ဖို့ဆိုတာကျွန်တော်တို့စဉ်းစားလို့တော့မရပါဘူး
။ရခိုင်ပြည်သားတင်မာမှုနဲ့ပတ်သက်ပြီးနောက်ဆုံးတွတ်တက်ကောက်မွန်လာတဲ့အခြေအနေတရက်ကတော့ political will လို့ခေါ်တဲ့မဖြစ်မနေလှုပ်ဆောင်လို့ရတဲ့ဆန္ဒနဲ့ပတ်သက်တယ်လို့ဒေါက်တာကျော်ရင်ကဆိုပါတယ်
။ In the past it was not that the governments didn't know what they should be doing. The main problem was the lack of political will. They knew what they should be doing in
most cases. ဒီနောက်ကပြဿနာကအစိုးရအနေနဲ့ဘာလုပ်ရမှန်းမသိတဲ့ကိစ္စမဟုတ်ပါဘူး။အဓိကပြဿနာကမဖြစ်မနေလုပ်မယ်ဆိုတဲ့ဆန္ဒ political will မရှိတာသာဖြစ်ပါတယ်။ဘာလုပ်တင်နေဆိုတာကိုတော်တော်များများသူတို့သိပါတယ်။ဒါပေမဲ့ဒါကိုမှန်မှန်ကန်ကန်ထိထိရောက်ရောက်လှုပ်ဆောင်လို့စိတ်မရှိကြပါဘူး။အရင်ဆိုးရတဲ့စာရင်လက်ရှိအဆိုးရကမှန်ရကိုဖြစ်အောင်လှုပ်ဆောင်ဖို့စိတ်ပူရှိတာကိုတွေ့ရပါတယ်။ရှေ့ဆက်တော့စောင့်ကြည့်ရအောင်ပါ။အခုချိန်ထိတော့သူတို့ဟာမှန်တာကိုအရေးစွန်လှုပ်ဖို့ဆန္ဒရှိနေတာကိုတွေ့ရပါတယ်။ချက်ချင်းမျှော်လင့်လို့တော့မရပါဘူး။အချိန်ပေးရပါလိမ့်မယ်။
အဲ့ဒါဒေါက်တာကျော်ရင်လည်းတင်ပြချက်ပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းမှာတော့ရခိုင်ပြည်နယ်အတွက်စိန်ခေါ်မှုတွေရှိနေသေးတယ်လို့ဒေါက်တာကျော်ရင်လည်းအခုလိုထောက်ပြသွားပါတယ
် One of the biggest problem is uncertainty as we all know the winning party in 2000
ရခိုင်ပြည်နယ်အတွက်အကြီးအမားဆုံးပြဿနာကမတေချာမရေရာမှုပဲဖြစ်ပါတယ်ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပါပဲရခိုင်ပြည်နယ်မှာအစိုးရဖွဲ့ထားတဲ့အာဏာရပါတီဟာ2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီမဟုတ်ပါဘူးဒီတော့ပြည်내အစိုးရနဲ့ပြည်내လွှတ်တော်ရွေးကောက်ပွဲနိုင်တဲ့ပါတီတို့ရဲ့ဆက်ဆံရေးတိတ်မဆိုးလာပေမဲ့အတူတကွပူးတွဲလှုပ်ဆောင်နိုင်မဲ့နီလန်ရှာမတွေ့နိုင်ကြဘူးဖြစ်နေပါလေ။ဆိုတော့လူတော်တော်များများဟာနောက်ဘာဖြစ်လာမယ်ဆိုတာမသိနိုင်ကြသေးပါဘူး။ဒီမရေရာမတေချာမှုဟာတကယ်ပြဿနာဖြစ်နေပြီးတော့လူအများအပြားစိတ်မရှိနိုင်ဖြစ်နေကြပါလေ။မွတ်စလင်တွေကပြောကြပါတယ်အစိုးရစီမံမျှော်လင့်ချက်အများကြီးထားရှိပေမဲ့ထိရောက်တဲ့တိုးတက်မှုဘာမှမတွေ့ရသေးဘူးလို့ပြောကြပါလေ။အခြေအနေတိုးတက်မလာရင်တော့ပွင့်လင်းရာသီရောက်လာရင်ပြည်ပကိုထွက်ခွာဖို့စဉ်းစားနေတယ်လို့မွတ်စလင်တချို့ကပြောပါတယ်။ဒါကြောင့်ဒီလိုနိုင်ငံရေးမရေရာမှုဟာပြဿနာအများပြားကိုပေါ်ပေါက်လာစေနိုင်ပါတယ်
။ရခိုင်မျိုးသားရေးဝါဒအချိန်မြင့်လာခြင်းဟာလည်းပဲစိန်ခေါ်မှုတရဖြစ်တယ်လို့ဒေါက်တာကျော်ရင်လှန်ကဆိုပါတယ်
။ The next problem is the rise of ethnic nationalism in Rakhine State.Like in many other ethnic areas in the country
တခြားတိုင်းသားဒေသတွေလိုပါပဲရခိုင်အမျိုးသားရေးဘဝကအရင်မြင့်မားလာပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကရခိုင်တပ်မတော်အေးအေးကိုဘလို့သဘောရလဲလို့ရခိုင်လူငယ်အများပြားကိုကျွန်တော်မေးကြည့်တော့ဒါဟာလက်နက်ကင်ဖွဲ့တစ်ခုသာပဲဖြစ်တယ်လို့ပြောကြပြီးအေးအေးနဲ့ပတ်သက်လို့ပြတ်သားတဲ့သဘောထားမရှိကြသေးပါဘူး အခုခါမှာတော့အေးအေးရခိုင်တက်မတော်ကျွန်တော်တို့ရဲ့တက်မတော်တိတ်အရေးကြီးတယ်ဆိုပြီးတော့ပြောလာကြပါတယ်တိုင်းရင်းသားအမျိုးသားရေးဝါဒနဲ့တဘောတာတင်းမာသူတွေပေါ်ထွန်းလာတာလဲနောက်ထပ်စိုးရိမ်ပွဲအခြေအနေတစ်ရပ်ဖြစ်ပါတယ်လူတွေဘဝရက်တည်ခက်ခဲနေစေပါပိုးပြီးတော့ခက်ခဲလာနေပါတယ်နောက်တစ်ခုကအစိုးရအသစ်နဲ့နိုင်ငံရေးသမားလူသစ်တွေရှိလာပြီဖြစ်ပေမဲ့ဘျူရိုကရက်အရာရှိဟောင်းတွေဟာအရင်တုန်းကစိတ်တဘောတာနဲ့လောက်ကင်နေကြစေပါမူရစေဝါပြဿနာကလည်းလူအတန်းဝိုင်းနှစ်ခုစလုံးမှာကြီးထွားလာနေပါတယ်။နောက်ဆုံးတစ်ချက်ကပြန်လည်တင့်မြတ်ရေးဆိုတာမွတ်စလင်တွေနဲ့အတူရုံးနှောနေထိုင်ရမှာမို့လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆတဲ့အတွက်ရခိုင်ပြည်ဘက်ကလက်မခံကြပါဘူး။ဒါကြောင့်ပြန်လည်တင့်မြတ်ရေးအစားကျွန်တော်တို့အနေနဲ့ပဋိပက္ခဟန်တားရေးဆိုတာပဲအားလုံးကထောက်ခံကြပါတယ်
။ပရိသတ်တူကငင်းငယ်ရေးဖြစ်စဉ်မှာတရုတ်ရဲ့အခက်ကဏ္ဍကိုမေးတဲ့အခါမှာဒေါက်တာကျော်ရင်လှန်ကအခုလိုပြန်ဖြေသွားပါတယ်
။ At the very beginning China wasn't very constructive, to be very blunt.
So by now, the old ha, they do pure in, they abuse the bomb so much. The old be surely man below the swinging way to show, you know, take it away. The old got take bojare. Piss in the Kulongo through choke and yene. So ya, Kuzleri goyo, Diana Kuzleri goba, a main baby or new jarred the bomb you down, look at Javare. Dabi met Lemakan Yavau. Kachin Kuzle poiso in, Yaza down to do Musabe, trap to Agavare. ဒါပေမဲ့ဒုတိယတွဲဆုံမှုကဆလို့သူတို့ပြောင်းလဲလာပါတယ်။နောက်ပြီးညဉ့်ညံ့ရံပုံငွေကိုဥရောပကပေးခဲ့ပါတယ်။တရုတ်ကတော့သူတို့အပေါ်မှာပဲမိခိုးစေခြင်းပါတယ်။အခုမြန်မာအစိုးရတစ်ကတော့ဘသူ့ကိုမှမမိခိုးပဲကိုယ်ပိုင်ဆိုင်နဲ့ကိုယ်လုပ်နေပါတယ်။ရခိုင်ဒေသတရုတ်ရင်းနှီးမြှုပ်နှံမှုကိုဗဟုအစိုးရကချုပ်ကင်ပါတယ်။ရခိုင်ပြည်နယ်နဲ့ဘာမှမဆိုင်ပါဘူး။ဒါကြောင့်ရခိုင်လူထုလုံးဝမကျေနပ်ပါဘူး။တရုတ်ကလည်းဒေသခံတွေပြောတာကိုဂရုမစိုက်ပါဘူး။ဒေသခံတွေအတွက်အများကြီးလှုပ်ပေးနေတယ်လို့တရုတ်တန်ယုံကပြောနေပေမဲ့ဘာမှမတွေ့ရသေးဘူးလို့ဒေသခံတွေကပြောကြပါတယ ်ဒါကတော့ဥကြော်စံတာစီစဉ်တင်ဆက်တဲ့မြန်မာအရေးတုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များခင်ဗျာ VOE ကိုလည်းစာရေးဆက်သွယ်ကြပါဦး VOE ကိုဝေဖန်အကြံပေးစာတွေနဲ့အတူနာသောတာဆင်လို့တဲ့တေးသချင်းတွေကိုအီးမေးလ်ကနေတောင်းဆိုပေးပို့လိုခြင်း VOE ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOE ကိုစာလိုက်ကနေဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက VOE မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ဘူစာလိုက်ကြီးကာနာလန်ရန်ကုန်မြို့ဝယ်ဖြစ်ပါတယ်။ VOE ရဲ့တယ်လီဖုန်းနံပါတ်ကတော့12923221554ဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်နေတဲ့အစီအစဉ်တနာ ਈ စာကိုမနေ့၈နာရီကနေ9နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အဲ့လိုထုတ်လွှင့်ပေးတဲ့အခါမှာလိုင်းဒိုမီတာ1924နဲ့16တူကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။တန်ဇန်းနီးယားနိုင်ငံကဘေးမဲ့ရော့ကင်းတောက်တပ်ဖွဲ့ဝင်တွေကိုအမေရိကန်ကသင်တန်းသစ်ပေးလိုက်တဲ့အတွက်စင်တွေနဲ့တခြားတော်ရိုင်းတရိတ်ဆန်တွေကိုပိုးပြီးကာကွယ်စောင့်ရှောက်ပေးနိုင်ပြီဖြစ်ပါတယ်။အမေရိကန်မြောက်ကယ်ရိုလိုင်းနာအမျိုးသားလုံခြုံရေးအထူးတပ်ဖွဲ့နဲ့အာဖရိကဥဂျိုဒေတာပူးတွဲလုပ်ငန်းအဖွဲ့ကအမေရိကန်စစ်ဖက်ကျွမ်းကျင်သူတွေဦးစီးကျင်းပပေးခဲ့ပြီးအမေရိကန်အစိုးရကငွေကြေးထောက်ပံ့ခဲ့ပါတယ်။ဇူလိုင်လ25ရက်နေ့ကနေစက်တင်ဘာလ9ရက်နေ့အထိပို့ချတဲ့သတင်းသုံးပတ်ကြာသင်တန်းမှာတန်ဇန်းနီးယားဘေးမဲ့တော်ကင်းတောက်တပ်ဖွဲ့ဝင်တွေကိုစုံစမ်းထောက်လှမ်းရေးကင်းလှည့်နည်းပညာဖန်စီခြင်းနဲ့ချုံနှောင်ခြင်းဆိုင်ရာနီလန်အသွဲသွဲရှာဖွေခြင်းတင်စီခြင်းရာဇဝတ်မှုခြင်းစုံစမ်းစစ်ဆေးမှုအရေးပေါ်အကူအညီလူ့အခွင့်အရေးနဲ့စိတ်ဆက်ညှိနှိုင်းခြင်းဆိုင်ရာစီမံတွေကိုပို့ချပေးခဲ့ပါတယ်2015ခုနှစ်တုန်းကရန်ကွာဥယျံချံကိုတပ်အမတ်ကြီး Mark Childress တွားရောက်လဲပတ်ခဲ့ပြီးတဲ့နောက်ဒီတင်နဲ့အစီတစဉ်စတင်ခဲ့တာပါ။ဆောင်ရွက်ပေးရမယ့်ကိစ္စရပ်တွေအတွက်လိုအပ်ချက်တွေကိုလေ့လာပြီးတားကောင်တွေကိုတရားမဝင်ဖမ်းဆီးနေတဲ့နှုန်းအဆမတန်တိုးမြင့်နေတာကိုရပ်တန့်ဖို့အဓိကဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းမွမ်းမံဆောင်ရွက်ပေးခဲ့ပါတယ်။တပ်အမတ်ကြီး Childress ကဒီကိစ္စကိုတစ်နှစ်အတွင်းအရေးတကြီးကိစ္စအဖြစ်ဆောင်ရွက်ဖို့ဂရုပြုပြောကြားခဲ့ပြီးမိဖက်အဖွဲ့အစည်းတွေရဲ့အကူအညီတွေနဲ့ဘေးမဲ့တော်လုံခြုံရေးတပ်ဖွဲ့တွေကိုစနစ်တကျထိန်းသိမ်းဆောင်ရွက်စေခဲ့ပါတယ်။ရူဟာရန်ကွာနဲ့ကတ်တာဘီဒေသတို့ကြားကဂေဟာစနစ်ကိုထိန်းသိမ်းဆောင်ရှောက်ပေးထားခြင်းအပြင်တန်ဇန်းနီးယားနိုင်ငံရဲ့ဘေးမဲ့ကျွဝိုင်းဧရိယာဖြစ်တဲ့ရူဟာရန်ကွာနဲ့ကတ်တာဘီဒေသတို့ကြားကစင်တွေနဲ့တော်ရိုင်းတရိတ်ဆန်တွေကိုကာကွယ်ဆောင်ရှောက်တဲ့စီမံကိန်းဟာအမေရိကန်အစိုးရနဲ့တခြားမိဖက်အဖွဲ့အစည်းတွေကအဓိကကြိုးပမ်းဆောင်ရွက်မှုရဲ့တစိတ်တဒေသဖြစ်ပါတယ်။တော်ရန်တရိတ်ဆန်ထိမ့်သိမ်းဆောင်ရှောက်ရေးအတိုက်အဝန်းနဲ့ဆက်ဆက်ဆောင်ရွက်နေတဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်မှုဆိုင်ရာအမေရိကန်အဖွဲ့ USAID ဟာ ရှပ်လို့ခေါ်တဲ့တောင်ပိုင်းကုန်းမြင့်ဒေသတွေနဲ့ရူဟာကတာဘီဒေသထိမ့်သိမ်းဆောက်ရှောက်ရေး၅နှစ်စီမံကိန်းအတွက်အမေရိကန်ဒေါ်လာ 8.5 သန်းကိုကူညီပေးနေပါတယ်။ရှပ်စီမံကိန်းဟာအသက်မွေးဝမ်းကြောင်းမှုဆိုင်ရာကိစ္စတွေ၊သဘာဝပတ်ဝန်းကျင်ဆိုင်ရာစီမံကုတ်ကဲမှုနဲ့ဆင်တွေကိုဆောင်ရှောက်ကာကွယ်ရေးစတဲ့အဓိကကဏ္ဍကြီး၄ခုကိုအထူးဦးစားပေးပြီးဆောင်ရွက်နေတာဖြစ်ပါတယ်။လက်ရှိတင်နန်းကနေရရှိတဲ့အကျိုးကျေးဇူးအနေနဲ့ဘေးမဲ့တော်ကင်းလှည့်တပ်ဖွဲ့တွေကစီကနေတရိတ်ဆန်မှောင်ခိုကုန်တွေတွေယူသွားတဲ့ကင်းလှည့်ရာမှာအသုံးပြုဖို့ကိုနဲ့တပါတဲ့တည်ဆောင်သွားရမယ့်ကိရိယာတစားပလာတွေကို Wis Foundation အဖွဲ့ကအကူအညီပေးလိုက်တာကြောင့်တန်ဇန်နီးယားဘေးမဲ့တော်ကင်းတောက်တပ်ဖွဲ့တွေအနေနဲ့ဆယ်နှစ်ကျော်ကာလအတွင်းပထမဆုံးအကြိမ်ဖြစ်မိုးရာသီမှာဘေးမဲ့တော်ဧရိယာအတွင်းကင်းလှည့်တာဝန်ကိုပြန်လည်ထမ်းဆောင်တော့နိုင်မှာဖြစ်ကြောင်းတန်မတ်ကြီး Childress ကအလေးအနက်ပြောကြားခဲ့ပါတယ်ဒီစီမံချက်ဟာအမေရိကန်ပြည်ထောင်စုနဲ့တန်ဇန်နီးယားနှစ်နိုင်ငံကြားကခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုမိမောင်းထုတ်ပြလိုက်တာဖြစ်ပါတယ်။နောက်ပြီးအစိုးရလုံခြုံရေးတပ်ဖွဲ့တွေနိုင်ငံတကာအတိုင်းအဝိုင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပုဂ္ဂလိကအခန့်ကဏ္ဍနဲ့တန်ဇန်နီးယားပြည်သူတွေစတဲ့ကျွန်တော်တို့အားလုံးအတူတကွပူးပေါင်းဆောင်ရွက်ကြတဲ့အခါဘလို့အကျိုးမြတ်တွေကိုရရှိနိုင်တယ်လဲဆိုတဲ့နမူနာကောင်းတစ်ရက်လည်းဖြစ်ပါတယ်လို့တပ်မတ်ကြီးကဩဂုတ်လ25ရက်နေ့ရန်ကွာဘေးမဲ့တော်အတွင်းတရုတ်ပြသင်တန်းမှာပြောကြားခဲ့ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOE ရဲ့အဘောမဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါရခင်ဗျာ။ VOE မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံတဲ့အချိန်လေးမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်တာမင်ဂန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစက်တင်ဘာလ27ရက်ဗုဒ္ဓနေ့မွန်လွဲပိုင်းကကုလသမဂ္ဂအထွေထွေညီလာခံမှာမင်ကွန်းပြောကြားခဲ့တာမှာငင်းကြရေးဖြစ်စဉ်ရခိုင်ပြည်နယ်အတွင်းကပြည်ပခအခြေအနေတွေဖြေရှင်းရေး SDG ရေရှည်တည်တံ့နဲ့ဖွံ့ဖြိုးမှုပန်းတိုင်အကောင့်ထယ်ဖို့ရေးရွှေပြောင်းအခြေချနေထိုင်သူများအရေးအကြံဖက်ဝါဒတံပြန်ရေးနျူကလ িয়ার ဖြတ်သိမ်းရေးစတဲ့အကြောင်းအရာတွေကိုကြဲကြဲပြန့်ပြန့်ထည့်သွင်းပြောကြားခဲ့ပါတယ်။နေပေါင်း60ကျော်ပြည်တွင်းစစ်နဲ့လက်နက်ကိုင်ပဋိပက္ခတွေကြုံတွေ့ခဲ့ကြရတဲ့မြန်မာပြည်သူတွေဟာငင်းကြမ်းလုံခြုံစွာနေထိုင်ခွင့်အခြေခံလွတ်လပ်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်စတဲ့မွေးရာပိုင်းရပိုင်ခွင့်တွေကိုနှစ်ပေါင်းများစွာဆုံးရှုံးခဲ့ကြရကြောင်းနိုင်ငံတစ်ခုအတွင်းရှိတည်မြဲရေးအတွက်ငင်းကြမ်းရေးနဲ့အမျိုးသားရင်းစည်းရရှိရေးရရှိဖို့ဟာအရေးကြီးကြောင်းဒါကြောင့်လဲအနေဒီဥဆောင်တဲ့အစိုးရအသည့်အနေနဲ့ဒီကိစ္စကိုအဓိကစင်ခုံမှုကြီးတရားအဖြစ်နဲ့ဦးစားပေးဆောင်ရွက်နေတဲ့အကြောင်းပြောကြားခဲ့ပါတယ်နျူကလ িয়ার ဆန်တမှုတာမြင့်ချေဆန်ရာပြည်ပြည်စုံတဲ့သဘောတူညီချက် CTBT စာချုပ်အတည်ပြုချက်ကိုမြန်မာနိုင်ငံကတင်သွင်းနိုင်တော့မှာဖြစ်တဲ့အကြောင်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကစက်တင်ဘာလ27ရက်ဗုဒ္ဓနေ့ကကုလသမဂ္ဂမှာကျင်းပတဲ့ CTBT မိတ်ဆွေနိုင်ငံများနှစ်ပတ်လည်အစည်းအဝေးမှာတင်သွင်းလိုက်ပါတယ်။ဒီနေ့ဟာဘယ်နျူကလ িয়ার ဖောက်ခွဲမှုမျိုးကိုမဆိုဘယ်နိုင်ငံကမှဘယ်နေရာမှာမှမပြုတ်လို့ဖို့နျူကလ িয়ার ဆန်တမှုတာမြင့်ချင်းဆန်ရာပြည်ပြည်စုံတဲ့သဘောတူညီချက် CTBT ချမှတ်ခဲ့တဲ့နှစ်20ပြည့်နှစ်ဖြစ်ပါတယ်။80ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအမေရိကန်နိုင်ငံနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာဗုဒ္ဓနေ့မနေ့ပိုင်းကစတင်လာမှာဂျပန်တရုတ်ယူကရိန်းဥရောပသမဂ္ဂအာဖဂန်နစ္စတန်ပါကစ္စတန်တို့အပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့လည်းတက်ရောက်မင်ကွန်းပြောကြားခဲ့ကြပါတယ်။ဗုဒ္ဓနေ့တနေ့လုံးအတွက်ကမ္ဘာအကောင်ဆောင်ပေါင်း52ဦးကမင်ကွန်းအသီးသီးပြောကြားကြမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှဂျပန်ဘန်ကီမွန်ကဗုဒ္ဓနေ့ကိုနိုင်ငံကငင်းကြားရေးနေ့အဖြစ်သတ်မှတ်ကြောင်းနဲ့စစ်ဖြစ်နေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းဒီငင်းကြားရေးနေ့အထိမ်းအဖြစ်နဲ့တိုက်ပွဲတွေ24နာရီရပ်တန့်ပေးကြဖို့တောင်းဆိုလိုက်ပါတယ်။
ဒီတက်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယာဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကဘာအနှံ့ကတောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.